Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ29ရက်ဗုဒ္ဓဦးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ဤတန်စမဒီညတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျွန်မသင်္ကီထိုက်ပါအင်တာနက်အသုံးပြုမှုရဲ့အန္တရာယ်နဲ့ပတ်သက်လို့အမေရိကန်သမ္မတဟောင်းဘရက်ကိုဘာမားကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုသွားပါတယ်။ရုရှားတို့ကမာကထလုံးမဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ဘူးလို့ဆီးရီးယားသံတမန်အဖွဲ့တွေကပြောဆိုပါတယ်။ဖန်ခန့်ထားတဲ့ Reuters သတင်းတောင်နှစ်ဦးကိုဒီကနေ့ရုံးထုတ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနာဆင်ကြားမှာက Reuters သတင်းတောင်နှစ်ယောက်အဖမ်းခံရတဲ့အမှုနဲ့ပတ်သက်ပြီးတော့
ကြူကြရတာကရဲနှယုံနဲ့ပတ်သက်ပြီးသူကဘာမှသတင်းထုတ်ပြန်တာမရှိဘူး။ပထမဦးဆုံးဖြစ်ပြီးတော့နောက်တစ်ရက်သတင်းစာမှာပါတဲ့အားဖြင့်ပုံမလုံးလို့ဘုံမအောင်လို့လည်းကျွန်တော်တို့ရေတက်ပေါ်တယ်နော်
။သတင်းတော့နှစ်ယောက်ရဲ့အကျိုးဆောင်ရှိနေဦးတန်းစောအောင်ကခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနားဆင်ကြမှာပါ။ဒါပြေ UNFC အဖွဲ့ဝင် KNPP KNY အမျိုးသားထုတ်တဲ့ပါတီရဲ့တပ်ဖွဲ့ဝင်တွေကိုမြန်မာတပ်မတော်ကတပ်ဖြတ်ခဲ့တဲ့ဆိုရဆွဆွဲချက်အတွက်စစ်ဆီးနေမှုနောက်ပြီးတော့ဂျပန်နိုင်ငံသားရေးဝင်ကြီးရဲ့ရိုဟင်ဂျာပြည်ထောင်အပေါ်အမြင်စာရတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကကြီးညာပေးသွားမှာပါရှင်။
အင်တာနက်သုံးနာဟာလူတွေအနေနဲ့သူတို့မှာရှိပြီးသားအစွဲတွေအပေါ်ပိုပြီးတော့ခိုင်မာစေမဲ့တည်င့်အချက်လက်တွေနဲ့လုံးဝကွဲပြားခြားနားတဲ့အမြင်ကိုဖြစ်ပေါ်စေတယ်လို့အင်တာနက်ရဲ့အန်ဒီယေတစ်ခုဆိုပြီးအမေရိကန်သမ္မတဟောင်းဘရက်ကိုဘာမားကဗီတိန်မင်းသားဟယ်ရီကိုပြောပါတယ်မင်းသားဟယ်ရီရဲ့သမ္မတဟောင်းအိုဘားမားနဲ့စက်တင်ဘာလတုန်းကမေးမြန်းခန်းကို BBC ရေဒီယိုမှာဒီကနေ့ဗုဒ္ဓဦးနေ့မှာလွှင့်ထုတ်သွားတာပါဒါကြောင့်အင်တာနက်အွန်လိုင်းပေါ်ကဆက်ဆံရေးကနေပြင်ပဆက်ဆံရေးလူလူချင်းထိတွေ့ဆက်ဆံမှုမျိုးဟာအရေးကြီးတယ်လို့သမ္မတဟောင်းအိုဘားမားကပြောပါတယ်အင်တာနက်ပေါ်မှာအရာရာတိုင်းဟာလက်တွေ့အပြင်အခြေအနေမှာထက်အဖြူအမဲတဲတဲကွဲကွဲရှင်းရှင်းလင်းလင်းကိုဖြစ်နေတတ်ပြီးလူလူချင်းမျက်နှာချင်းဆိုင်တွေ့တဲ့အခါမှာတော့အဲ့ဒီလောက်လွယ်လွယ်ကူကူမဟုတ်ဘူးလို့သမ္မတဟောင်းအိုဘားမားကပြောပါတယ်။ဒါကြောင့်အင်တာနက်အွန်လိုင်းပေါ်မှာပြောကြဆိုကြတာထက်ပြင်ပလူချင်းဆက်ဆံရေးဟာပိုပြီးတော့ခက်ခဲသွားစေတယ်လို့ပြောပါတယ်။သူသမ္မတတာဝန်ယူခဲ့စဉ်အခြေအနေကိုလည်းပြန်ပြောင်းသတိရပြီးတော့ဒီတာဝန်ပေါ်မှာသူ့အနေနဲ့နှစ်ချိုက်မိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းသူတာဝန်ကအနားယူပြီးတဲ့နောက်ပိုင်းတော့သူ့ဘဝမှာအေဂျင့်တည်ငြိမ်မှုကိုခံစားရပြီးသူအိမ်ပြီးတော့မှရှိစဉ်မစင်စားမိတဲ့ရေရှည်ပြဿနာတွေအပေါ်မှာပိုပြီးအာရုံထားမိတယ်လို့ပြောပါတယ်။ဒါကြောင့်လဲသူရခဲ့တဲ့အတွေ့အကြုံတွေကိုနောက်လူတွေဘလို့ထိထိရောက်ရောက်လုံနိုင်ဖို့အကူအညီပေးနိုင်မယ်။နောက်ပိုင်းမျိုးဆက်သစ်ခေါင်းဆောင်တွေကိုဘလို့ပြောထောင်ပေးရမလဲဆိုတာကိုသူပိုအချိန်ပေးနေမိတယ်လို့ပြောပါတယ်။လူငယ်တွေသူတို့ဆုံးဖြတ်ချက်တွေအတွက်အားဖြင့်အကူအညီပေးဖို့ကိစ္စဟာအရေးကြီးပြီးလူငယ်မျိုးဆက်သစ်တွေအတွက်စွန့်အင်ခွန်အားလိုအပ်ချက်ကိုလည်းပြောပါတယ်။ကောင်းဆောင်မှုနဲ့ပတ်သက်လို့ပြောရမှာတော့အာဏာရှိသူတွေအနေနဲ့ပြည်သူတွေရဲ့စန္ဒအပေါ်နက်နက်နဲနဲမခံစားနိုင်ဘဲနဲ့တော့သူ့အလုပ်တာဝန်ကိုကောင်းကောင်းလုပ်နိုင်မှာမဟုတ်ဘူးလို့လည်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်ရှင်
။လိုင်ဘီးရီးယားနိုင်ငံသမ္မတရွေးကောက်ပွဲကျင်းပပြီးစီးခဲ့ပေမဲ့တခြားပြန်ကျင်းပတဲ့ဒီရွေးကောက်ပွဲရဲ့နောက်ဆုံးမေးရလဒ်တွေအပြည့်ထွက်လာဖို့ကတော့ရဲ့အနေငယ်ကြောက်မှာပါ။လိုင်ဘီးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတတတန်နှစ်ကြိမ်တာဝန်ထမ်းဆောင်ပြီးတဲ့နောက်ယာရုကနေအနားယူမဲ့သမ္မတအဲလန်ဂျွန်ဆန်ဆာလီဖ်ရဲ့နေရာကိုအစားထိုးနိုင်ရေးနာမည်ကျော်ဘောလုံးသမားဟောင်းဂျော့ချ်ဝဲနဲ့ဒုသမ္မတဂျိုးဆက်ဘွာခိုင်တို့ကိုမျက်စနာရှင်တွေကရွေးချယ်ခဲ့တာပါ။အော်တိုဘာ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအများစုမဲကိုမရခဲ့တာကြောင့်ဝဲနဲ့ဘွာခိုင်တို့နှစ်ဦးဟာနောက်တစ်ကြိမ်ထပ်မံရှင်ပြန်ရတာဖြစ်ပြီးအရင်တစ်ခေါက်ရွေးကောက်ပွဲရလောက်တော့လူသိမ့်မလာဘူးလို့မဲယုံဝန်ထမ်းတွေကပြောပါတယ်ဒီဒီချင်းချစ်ပါတဲ့ရွေးကောက်ပွဲဟာအရင်ဒီချင်းကတည်းပိုစနစ်ကျပြီးပြဿနာအနေငယ်သာရှိတယ်လို့အကဲခဲတွေကသုံးသပ်ပါတယ်။မင်းနဲ့ချင်းပြီးကိုစူးစားခဲ့တဲ့အမျိုးသမီးတူဦးကိုတော့ထိမ့်သိမ်းနိုင်ခဲ့တယ်လို့အမျိုးသားရွေးကောက်ပွဲကော်မရှင်ကဆိုပါတယ်။သမ္မတလောင်းနှစ်ဦးဟာအလုတ်ကင်ခွင်လန်းပညာရေးနဲ့အခြေခံအဆောက်အုံကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့မဲဆွယ်စည်းရုံးခဲ့ကြတာပါ။အကဲခဲဝေဖန်သူတွေကတော့အသက်83နှစ်အရွယ်ဘဝခိုင်ဟာဒုသမ္မတတက်တန်းတာဝန်ထမ်းဆောင်စဉ်တုန်းကထူးထူးခြားခြားဆွမ်းဆောင်နိုင်ခဲ့တာမျိုးမရှိဘူးလို့ပြောဆိုလိုက်သလိုအသက်50တနေ့အရွယ်ဝဲမှာလဲနိုင်ငံရေးနဲ့အုပ်ချုပ်မှုအတွေ့အကြုံမျိုးမရှိသလောက်ပဲလို့ထောက်ပြဝေဖန်ကြပါဗျ
ရုရှားနိုင်ငံဆိုချီမှာလာမယ့်လာတဲ့ကျင်းပမယ်ရုရှားတို့ဦးဆောင်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားပြည်သူတွေရဲ့ထောက်ခံမှုကြေကြေပြန့်ပြန့်ရရှိထားပြီးဒီဆွေးနွေးပွဲဟာဆိုရင်ကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အခြေခံတွေချမှတ်ဖို့ရည်ရွယ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောပါတယ်ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရုရှားတို့ရှောင်လဲဖို့ကြိုးစားနေတယ်လို့ဆီးရီးယားသဘုံတွေကပြောဆိုပြီးဆိုချီမှာလုပ်မဲ့ဆွေးနွေးပွဲကိုမတက်ဘူးလို့ဆီးရီးယားသဘုံအဖွဲ့40ကပြောဆိုလိုက်ပြီးတဲ့နောက်မှာပဲရုရှားနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဆီးရီးယားသမ္မတဘာရှားအယ်အဆတ်ယာဒုကဆင်ပေးဖို့သဘုံဘက်ကတောင်းဆိုချက်ကိုရုရှားဘက်ကဆွန့်လွတ်စေချင်နေတာလို့လည်းသဘုံတို့ကပြောပါတယ်။ဆွေးနွေးပွဲမှာဂျာလူအဖြစ်ဆောင်ရွက်ပေးသူကဘဲမလိုက်ပဲရိုးဖြောင်သူဖြစ်ရမှာဖြစ်ပြီးဆီးရီးယားအစိုးရရဲ့အင်အားအကြီးဆုံးမဟာမိတ်ဖြစ်တဲ့ရုရှားအနေနဲ့လုံးလို့မရဘူးလို့သဘုံတို့ကပြောပါတယ်။ဆီးရီးယားအစိုးရကတော့ဆိုချီဆွေးနွေးပွဲကိုတက်မယ်လို့ပြောဆိုထားပါတယ်ရှင်။
ရုရှားနိုင်ငံမှာကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲကိုတပိတ်မှောက်ရေးထောက်ခံတဲ့အနေနဲ့ဇန်နဝါရီ28ရက်နေ့မှာရုရှားနိုင်ငံတဝန်းမှာဆန္ဒပြကြဖို့ရုရှားတက်ကန်ခေါင်းဆောင်အလက်ဆီနေဗယ်နီကဆော်ဩလိုက်ပါတယ်ရွေးကောက်ပွဲမှာထပ်ပြိုင်ဖို့သမ္မတဗလာဒီမီယာပူတင်တရားဝင်မှတ်ပုံနဲ့စည်းရင်းပေးသွင်းတဲ့ဒီကနေ့ပိုရဟူးနေ့မှာပဲအတိုက်ခံခေါင်းဆောင်နေဗယ်နီကပန်ကြားလိုက်တာပါမလ28ရက်နေ့ကျင်းပမယ်ရုရှားသမ္မတရွေးကောက်ပွဲမှာတော့သမ္မတပူတင်ကနောက်ထပ်6နှစ်တန်ထပ်ပြီးတော့အနိုင်ရမယ့်အနေအထားရှိနေတယ်လို့အကျိုးစစ်တမ်းတွေကဖော်ပြကြပါတယ်တိုက်ခံခေါင်းဆောင်နေဗယ်နီကိုတော့ဆိုင်းငံ့ထောင်နဲ့ရှိနေတာကြောင့်သမ္မတရွေးကောက်ပွဲဝင်ရောက်ရှင်းပြိုင်မှုတားမြစ်ခံထားရပါတယ်သမ္မတပူတင်ကသမ္မတဒါမှမဟုတ်လဲဝန်ကြီးချုပ်အဖြစ်နဲ့18နှစ်ကြာအာဏာရယူထားပြီးတော့တိတ်ပြီးတော့ရှေ့ကျနေပြီလို့အတိုက်ခံခေါင်းဆောင်နေဗယ်နီကဝေဖန်နေတာပါ
ဒီအမေရိကန်အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ Reuters သတင်းထောက်နှစ်ဦးကိုချုပ်ရက်ရမန်းအဖြစ်နောက်ထပ်သတင်းနှစ်ပတ်တရားရုံးကအတည်ပြုပေးလိုက်ပါတယ်။ဖန်စီခံရပြီးသတင်းနှစ်ပတ်အကြာဒီကနေ့ Reuters သတင်းထောက်နှစ်ဦးဖြစ်တဲ့ကိုဟွာလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုချုပ်ရက်ရမန်းထပ်တိုးနိုင်ရေးပထမဆုံးအကြိမ်ရုံးထုတ်တာဖြစ်ပြီးတရားရုံးကအတည်ပြုပေးတာဖြစ်ပါတယ်။သူတို့ကတော့အင်းစိန်အချင်းထောင်မှာထိမ့်သိမ်းမှာဖြစ်ပါတယ်။ဒုတိယမြောက်ရုံးချိန်ကတော့ဇန်နဝါရီလ10ရက်နေ့မှမှဖြစ်ပါတယ်ဒီဇင်ဘာလ12ရက်နေ့ကဖမ်းဆီးခံရပြီးချိန်နောက်ပိုင်းဒီသတင်းထောက်နှစ်ဦးကိုဒီကနေ့ရုံးထုတ်တာကပထမဆုံးအကြိမ်မိသားစုနဲ့တွေ့ခွင့်ရတာလည်းဖြစ်ပါတယ်ဒီကနေ့တရားရုံးထုတ်တာမှာတော့မိသားစုဝင်တွေသတင်းထောက်တွေတရားရုံးမှာအပြည့်ရောက်ရှိနေကြတာပါဖမ်းဆီးခံထားရတဲ့သတင်းထောက်ကိုပါလုံးကတော့သူနဲ့သူ့မိတ်ဆွေတို့ဟာဥပဒေချိုးဖောက်ခဲ့တာမရှိဘူးလို့ပြောဆိုခဲ့တယ်လို့သူတို့ကိုနှိပ်စက်ညှဉ်းပန်းတာလည်းမရှိဘူးလို့ပြောပါတယ်ရိုဟင်ဂျာတွေတိတ်နှက်ချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်မတည်ငြိမ်မှုတွေနဲ့သက်ဆိုင်တဲ့ဆိုက်ရွက်စရန်တွေလက်ဝဲတွေ့ရှိမှုနဲ့အသက်31နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့အစိုးရကဖမ်းဆီးတာဖြစ်ပါတယ်။တကယ်လို့အစိုးရဆွဆွဲတဲ့အတိုင်းနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်ကြောင်းစီရင်ချက်ချမှတ်ခံရရင်တော့ထောင်နှံ14နှစ်အထိကြာခံရနိုင်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာရာဇဝတ်မှုဖြစ်ပွားမှုနှုန်း9ပုံ2ပုံကျော်အထိအခုနှစ်အတွင်းကျဆင်းသွားပါတယ်။နိုင်ငံတကာကလူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့ဆွဆွထားတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးရေးဆေးဝါးတိုက်ပွဲနေနေမှုဆောင်ရွက်ချက်တွေကြောင့်အခုလိုရာဇဝတ်မှုတွေရော့ကျသွားတာဖြစ်နေတယ်ဆိုပြီးလူများအတွက်လည်းကျေနပ်စရာဖြစ်စေတာပါ။ဒီနေ့စမိုင်းကဆလို့နိုဝင်ဘာလအတွင်းလူတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာ2016ခုနှစ်ကတည်းကဆိုင်27.8%ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့ဖိလစ်ပိုင်မျိုးသားရဲတပ်ဖွဲ့ကသတင်းထုတ်ပြန်ကြောင်းဒေတာရင်းမီဒီယာတွေမှာဖော်ပြကြပါရယ်သမရပြောခွင့်ရကတော့ရာဇဝတ်မှု35ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့တင်းလာနေတော့ကသတင်းတော်တွေကိုပြောခဲ့ပေမယ့်အသေးစိတ်ကိုတော့ပြောမတော်ပါဘူး2016ခုနှစ်ဇွန်လကသမရတာဝန်ဆက်တင်ထမ်းဆောင်ခဲ့တဲ့ဒူတာတေးကရဲတပ်ဖွဲ့အနေနဲ့မွေးရဆေးဝါးရောင်းဝယ်ဖောက်ကားသူတွေကိုတရားဥပဒေကြောင်းအရဖမ်းဆီးရုံးတင်ဖန်စီယုံတင်တာမျိုးထက်တခါတည်းတုတ်တင်ရှင်းလင်းဖို့ခွင့်ပြုခဲ့တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့တိုက်ခိုက်အင်အားစုတွေကယူဆထားတာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုမှာအသေးခံကားဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးစစ်သား2ဦးသေဆုံးရပြီး15ဦးဒဏ်ရာရပါတယ်မ မတိမငြိမ်ဖြစ်နေတဲ့ဟယ်မန်ပြည်နယ်မြို့တော်လက်ရှ်ကာဂါမှာတိုက်ခိုက်မှုဖြစ်ခဲ့ပြီးအနီးနားရက်ကတာလီဘန်တွေကိုတံပြန်ချေမှုန်းရေးစစ်ဆင်ရေးသွားဖို့ထွက်ခွာကြတော့မဲ့အာဖဂန်မြို့သားစစ်တပ်ကတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပါတယ်။အသေးခံဘုံခွဲသမားနှစ်ဦးကဖောက်ခွဲပစ္စည်းတွေတင်ထားတဲ့ကားနဲ့အာဖဂန်စစ်တပ်အခြေစိုက်စခန်းနဲ့မဝင်နိုင်အောင်လုံခြုံရေးတပ်ဖွဲ့တွေကဂျားကတားဆီးစင်မှာအသေးခံဘုံခွဲသမားတွေကဖောက်ခွဲလိုက်တာလို့ပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။အခြေစိုက်စခန်းတွေကိုတာလီဘန်အသေးခံဘုံခွဲသမားတွေကတိုက်ခိုက်ခဲ့တာဖြစ်ပြီးအာဖဂန်စစ်သားအများအပြားသေဆုံးတယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။အလားတူတိုက်ခိုက်မှုတွေမှာလည်းတာလီဘန်ဘက်ကတော့အသေးအပြောက်ကိုပိုပိုသားသားပြောလို့ရှိပါတယ်ရှင်။
ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်အမေရိကန်ကအသိမှတ်ပြုကြောင်းကြေညာခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နာမည်ကိုဂျေရုဆလင်မြို့ရဲ့အလေးမြတ်ထားရဝက်စတန်ဝေါ်အနီးကနောက်ဆုံးမဲ့ယထာပူရာယုံနာမည်ဖြစ်အသုံးပြုဖို့အစ္စရေးတည်ယူပို့ဆောင်ရေးဝန်ကြီးကအဆိုပြုလိုက်ပါတယ်ဂျေရုဆလင်မှာမကြာခင်ဖွင့်လှစ်မဲ့ဝက်စတန်ဝေါ်ကိုတိုးချဲ့ဖြစ်ပြေးဆွဲမဲ့မြန်နှုံးမြင့်ယထာလိုင်းနဲ့ပူရာယုံတစ်ခုတည်ဆောက်ရေးအစ္စရေးယထာပို့ဆောင်ရေးအရာရှိတွေနဲ့တွေ့ဆုံမှုအတွင်းဝန်ကြီးယစ်ရဲလ်ကက်စ်ကအစည်းအဝေးကိုပြောဆိုလိုက်တာပါဂျေရုဆလင်ကိုအစ္စရေးမြို့ရဲ့မြို့တော်အဖြစ်အသိမှတ်ပြုတဲ့သမ္မတထရမ့်ရဲ့ရဲရင်နဲ့တမိုင်းဝင်ဆုံးဖြတ်ချက်အတွက်ယထာပူရာယုံကိုသမ္မတထရမ့်နာမည်ပေးဖို့အဆိုပြုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
မတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ writer သတင်းတောက်နှစ်ယောက်အဖမ်းခံထားရတဲ့အမှုနောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါတယ်နိုင်ငံတော်လူ့ဝတ်ချက်ဥပဒေနဲ့ဖမ်းဆီးခံထားရတဲ့ Riders သတင်းဌာနကသတင်းတောက်တွေကသူတို့အနေနဲ့သတင်းသမားချင်းဝကိုဖောက်ဖျက်ခဲ့တာမရှိဘူးလို့ပြောပါတယ်။သူတို့ဖမ်းဆီးခံထားရတာနှစ်ပတ်အကြာဒီဘဒူးနေ့မှာတရားရုံးထုတ်ဆင်မှာတော့သတင်းတောက်တွေကအခုလိုပြောသွားခဲ့တာပါ။သူတို့ရဲ့အမှုအတွက်အခုလာမဲနှစ်ဇန်နဝါရီလ10ရက်နေ့မှာရုံးချိတ်ထပ်မံဆင့်ခေါ်ထားပါတယ်။ဒီကြောင့်ပြည်စုံကိုကိုယ်တိုင်သွားရောက်ခဲ့တဲ့ VOA သတင်းတောက်မမ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဖန်စီခံထားရတဲ့ writer သတင်းတောက်နှစ်ဦးကိုဒီကနေ့ဒီဇင်ဘာ28ရက်နေ့ကမင်္ဂလာတောင်မြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ပြီးနောက်ထပ်ရမန်ယူခဲ့တာဖြစ်ပါတယ်ဖန်စီထိမ့်သိမ်းခံရတဲ့ဒီဇင်ဘာ12ရက်နေ့ကလေးကမိသားစုတွေနဲ့ကောရှေ့နေတွင်နဲ့ပါတွေ့ခွင့်မရခဲ့တာဒီကနေ့မှပြန်လည်တွေ့ဆုံနိုင်ခဲ့တာဖြစ်ပါတယ်နိုင်ငံတော်လိုအပ်ချက်ဥပဒေနဲ့ဖန်စီထိမ့်သိမ်းခံထားရတဲ့သတင်းတောက်တွေကတော့သူတို့ဟာသတင်းသမားတယောက်လှုပ်ရှားရှိတာကိုလှုပ်ဆောင်တာသာဖြစ်တယ်လို့ပြောကြားခဲ့ပါတယ်သူတို့စတင်ဖမ်းဆီးခံခဲ့ရတဲ့ဒီဇင်ဘာ12ရက်နေ့ကလေးကအင်းစိန် CID အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနမှာထိန်းသိမ်းထားပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဖမ်းဆီးခံသတင်းတောက်တွေကတရားရုံးရှေ့မှာစောင့်ဆိုင်းနေတဲ့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရားရုံးထဲမှာယမန်ယူနေချိန်ဖမ်းဆီးခံထားရတဲ့ကိုကျော်စိုးဦးကတော့နှိပ်စက်ခံရတာမရှိပေမဲ့အခုလိုဖမ်းဆီးခံရတဲ့အဖြစ်ကိုနားလည်နိုင်ခြင်းမရှိသလိုဖမ်းဆီးခံရတဲ့အခြေအနေမှာကြောက်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ဒီကနေ့ရုံးထုတ်ချိန်မှာသတင်းတောက်တွေနဲ့အတူနိုင်ငံတော်လိုအပ်ချက်များအဥပဒေနဲ့တရားစွဲခံရတဲ့ရဲဝင်တန်းနှစ်ဦးကိုရုံးထုတ်ခေါ်ဆောင်လာခြင်းမရှိသလိုသူတို့ကိုအမှန်တကယ်ချုပ်ထားခြင်းထိန်းသိမ်းထားခြင်းရှိမရှိကိုလည်းမသိခဲ့ရပါဘူး။အမှုတွေတွေတွေဖြစ်ပေမဲ့ရဲစည်းကမ်းဥပဒေနဲ့အညီအရေးယူနိုင်တာမို့ထောက်ပြတာမရှိဘဲအရေးယူတာလည်းဖြစ်နိုင်တယ်လို့သတင်းတောက်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကပြောပါတယ်
။ပူဇော်တာကရဲနေုံနဲ့ပတ်သက်ပြီးသူတို့ဘာမှသတင်းထုတ်ပြန်တာမရှိဘူး။ပထမဆုံးဖြစ်ပြီးတော့နောက်တစ်ရက်သတင်းစာမှာပါတဲ့အားပဲဘောလုံးလူကမှုအောင်လုံးနဲ့သူတို့ရဲတပ်ဖွဲ့ဝင်တော့မရောက်ဘူး။လည်းရေးယူထားတယ်သူပြောတာ။ဒါပေမဲ့ဒီတဲ့ကျေတူကရတပ်ဖွဲ့စီကံတင်းနေဦးရေရေးယူတာလည်းဖြစ်နိုင်တယ်။ဒါပေမဲ့ပုံလင်းမြင်တာတော့ဘယ်လိုရှင်တော့ရေးနှယောက်ကိုလည်းဘယ်လိုဘယ်လိုရေးယူထားပါလဲဆိုတော့ဒါတင်ကြားရေးကဖြတ်ပြရမယ်တောင်းရှိတယ်
။သတင်းနောက်နှစ်ယောက်ကိုဒီကနေ့ပထမဆုံးရုံးထုတ်တာဟာထပ်မံယမန်ယူတာသာဖြစ်ပြီးလာမယ့်နှစ်ဇန်နဝါရီ10ရက်မှသာထပ်မံရုံးထုတ်သွားမှာဖြစ်ပါတယ်။ဒီကနေ့တရားရုံးမှာယမန်ယူပြီးသွားတဲ့အခါအင်းစိန်အကျဉ်းဆောင်ကိုပို့ဆောင်ထိန်းသိမ်းမှာဖြစ်တယ်လို့လည်းရှေ့နေကပြောပါရယ်။နောက်ရုံးချင်းတွေကိုတော့အင်းစိန်အနောက်ပိုင်းခရိုင်တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပြီးလက်ရှိမှာတော့အခုလိုတရားရုံးယမန်ယူချိန်မှသာတွေ့ရတာမို့အခုအချိန်ထိအမှုတွေအသေးစိတ်ကိုဖတ်ရှုနိုင်ခြင်းမရှိသေးသလိုဖမ်းဆီးခံသတင်းတောက်တွေရဲ့အခြေအနေအသေးစိတ်ကိုလည်းပြောဆိုနိုင်ခြင်းမရှိသေးဘူးလို့ရှေ့နေကပြောပါရယ်။ရဲတော်ဝင်ရှိသူတွေနဲ့ညသာစာရင်တွေ့ဆုံမှုဖိတ်ကြားခံရပြီးနောက်ချိန်ဆထားတဲ့ညမှာပဲသတင်းတောက်နှစ်ယောက်ဖမ်းဆီးခံလိုက်ရပြီးမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်နာများလားဆိုတဲ့တွက်ဆမှုတွေလည်းကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်။သ တရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးပြီးစစ်ဆေးခဲ့တာတရင်နှစ်ပတ်ကျော်လာပြီဖြစ်ပေမဲ့အစိုးရဘက်ကဆွတ်ဆွဲထားသလိုဥပဒေပုံမှန်နဲ့ညှိစွန်းတယ်ဆိုတဲ့မတင်ငါစရာရလဒ်တွေတကယ်ပဲတွေ့ရှိသလားဆိုတာကိုလည်းအစိုးရဘက်ကထုတ်ဖော်ပြောဆိုထားခြင်းလည်းမရှိသေးပါဘူး။တရင်မီဒီယာသမားတွေကိုနိုင်ငံတော်လွတ်ဝက်ချက်များအဥပဒေနဲ့တရားစွဲဆိုတာဟာအမြင့်ဆုံးတရားစွဲဆိုမှုဖြစ်ပြီးဒီဥပဒေနဲ့ဘလို့ကြောင့်ဆွဲရတယ်လဲဆိုတာကိုခုချိန်ထိအစိုးရဘက်ကရှင်းပြတာလည်းမရှိသေးပါဘူး။အခုလိုတရားဆွဲဆိုတဲ့အပေါ်ဥပဒေသမားတဦးဖြစ်တဲ့ဦးတန်းစောအောင်ကတော့လက်မခံနိုင်တာကြောင့်အကောင်းဆုံးခုခံချိပသွားမယ်လို့ပြောဆိုလိုက်ပါတယ်
။ဥပဒေမဆွဲသင့်ပါဘူး။အဓိကတော့ဒီဟာသတင်းသမားသတင်းအချက်အလက်ကိုကောက်ခံတယ်ကောက်ခံပြီးတော့သတင်းရေးဖို့လှုပ်ဆောင်ရင်းနဲ့ဒီအချက်အလက်တွေမိသွားတယ်ဟုတ်လား။မိသွားတယ်ကျွန်တော်တို့အနေနဲ့လည်းဒါကိုနိုင်ငံတော်ရဲ့အကျိုးကျေးဇူးသက်သာကိုပေါက်ပြမယ်လို့လည်းကျွန်တော်မထင်ဘူး။အဲ့လိုမျိုးသတင်းကိစ္စဖန်ဆောင်ရင်းနဲ့သတင်းမီဒီယာချုပ်နိုင်ငံဖန်ဆောင်ရင်းနဲ့ဒီလိုမျိုးပုံမှန်တိုင်းနဲ့စွပ်စွဲခံရတာကဒါကသတင်းသမားတွေအတွက်ရန်နစ်နာပါတယ်။ဒီလိုဆိုလည်းဒီပိုင်ခွင့်လည်းဆုံးရှုံးပါတယ်
။ရုံးထုတ်လာတဲ့သတင်းတောက်တွေကို7မိနစ်လောက်သာတွေးမြင်ခွင့်ရခဲ့ပြီးသူတို့ရဲ့ကျမ်းမာရေးနဲ့ဖန်ဆီးခံရချိန်မှာအစိုးရထုတ်ပြန်တယ်လို့နိုင်ငံတော်လုံခြုံရေးစာရွက်စာတမ်းတွေသူတို့လက်ဝယ်ရှိခဲ့ခြင်းရှိမရှိဆိုတာကိုသတင်းတောက်တွေမေးမြန်းခွင့်သိရှိခွင့်မရခဲ့ပါဘူးရှင်။
မမေခါသတင်းပေးပို့ထားတာပါ။ခုခါမှာတော့ KNPP တပ်ဖွဲ့ဝင်ကိုတမရော့ကတတ်တယ်ဆိုပြီးတော့ဆွဆွဲထားတဲ့အမှုအကြောင်းတင်ဆက်ပေးကြပါရစေ။ညီညွတ်သောတိုင်းရင်းသားလူမျိုးများFederal Council UNSC အဖွဲ့ဝင် KNPP ကကရင်နီအမျိုးသားတိုးတက်ရေးပါတီရဲ့တပ်ဖွဲ့ဝင်3ယောက်နဲ့ရွာသားတယောက်ကိုမြန်မာတပ်မတော်တပ်ဖွဲ့တွေကနေတပ်ဖြတ်ခဲ့တယ်လို့ဆွဆွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်အောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမယ်လို့ကရပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်။ဒီလိုတေဆုံးမှုဖြစ်စဉ်နဲ့ပတ်သက်လို့တရားမျှတမှုဖော်ဆောင်ပေးဖို့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNSC အဖွဲ့ကနေတောင်းဆိုခဲ့ပါတယ်။ပြည်စုံကတော့ထိုင်းချေဆိုင် View မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတ
ယ်မြမတမတော်ကနေနေမြရှင်လင်းရံမှာတည်ဆုံသွားခဲ့တဲ့ကရင်နေမျိုးသားသုတ်သက်ရေးပါတီ KNPP ဖွဲ့ဝင်စုဦးနဲ့အရပ်သားသူလူရဲ့ဖြစ်စဉ်ချင်းနဲ့မှာပေါ်ပေါက်ရေးတွက်ပြည်တော်စုအစိုးရစုံစမ်းစစ်ဆေးရေးဖွဲ့နဲ့စစ်ဆေးဆောင်ရွက်သွားမှာဖြစ်ပါတယ်ပြည်တော်စုအစိုးရအနေနဲ့အကောင်းဆုံးဒီလမ်းနဲ့ဖြည့်ရှင်းသွားမယ်လို့ကြားပြည်နယ်စိုးရဖွဲ့ဝင်ဝန်ကြီးဦးတီရယ်ကပြောပါတယ
်အခုဖြစ်တဲ့ဟာကိုအကောင်းဆုံးနည်းဖြင့်ဖြည့်ရှင်းမယ်ပေါ့နော်နောက်ကျနေမှာဖြည့်အောင်လုပ်မယ်ပေါ့နော်ကျွန်တော်ငင်းချာနေရရရှိနေပါတော့ဒီနေ့ကပ်ထမီးစမဖြစ်ချင်းလို့တော့ငင်းချာရလည်းမပြည့်ချင်
းကရပြည်နယ်ဆိုရနေနဲ့နှစ်ဖက်တင်ပြတန်ကြားချက်နဲ့ဒေတာသွင်းရရှိတဲ့သတင်းချက်လက်ပေါ်ပြည်တော်စုဆိုရကိုတင်ပြထားတယ်လို့ဝန်ကြီးဦးတီရယ်ကဆိုပါတယ်တိတ်ဆုံးခဲ့လို့၄ဦးရဲ့မိသားစုဝင်တွေအတွက်ကရပြည်နယ်ဆိုရဖွဲ့ကနေဒီကနေ့မှငွေကြေး9သိန်းစီထောက်ပခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကလွိုင်ကော်မြို့နယ်ပါလောင်ကျေးရွာနဲ့ဒေါ်တခြားကျေးရွာကြား KNPP ရဲ့ခွန်မန်ယာယီစစ်စစ်ရေးကင်းစခန်းဖွဲ့ကနေတပ်မတော်ဖွဲ့ကတည်ဆောင်လာတဲ့တက်ကားကိုစီစစ်ခဲ့တာကြောင့်နောက်တစ်နေ့မှာတပ်မတော်ဖွဲ့ကနေ KNPP ကင်းစခန်းကရဲဘော်တွေကိုဖမ်းဆီးခဲ့ပြီးတိုက်စုံမှုသည့်ဖြစ်ပွားလာခဲ့တာပါဒီဖြစ်စဉ်မှာ KNPP စစ်ဖွဲ့ဝင်၃ဦးနဲ့ရွာသားတို့တိုက်စုံသွားခဲ့တယ်လို့တပ်ဖွဲ့ဝင်တို့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်လွမြောက်သွားတဲ့တပ်ဖွဲ့ဝင်ရဲ့ဂျုံတွေ့ရတဲ့ဖြစ်စဉ်ကိုတော့ KNPP လွိုင်ကော်ဆက်ဆံရေးယုံတာဝန်ခံကုညီရယ်ကအခုလိုပြောပါတယ
်ဖြေးဖြေးပွားတဲ့ဒီ19ရက်နေ့တို့တို့စစ်ရည်သားတွေတည်တယ်လာတော့တို့တို့ဆစ်ဆီတယ်ဆစ်ဆီပြီးတော့မှနောက်တည့်ရဲ့ဝိုင်းခါရတဲ့ချိန်မှာဘာမှပြန်မလုပ်ပါနဲ့ဒီဆွဲလက်ခတ်တွေ့ဆုံဖြစ်ရှိဖို့အဲ့လိုပြောတဲ့ချိန်မှာလက်နဲ့မလည်းလက်ရှိတယ်အဲ့လိုမျိုးတော့မှလက်နဲ့တို့တို့ဒီကားတော့အဲ့ဒါပြောပြီးတော့မှမင်းတို့ uniform ဖို့တပ်ပေါ်ရဲ့မယ်ပေါ့အဲ့ဒါပြောတယ်ပြောတယ်အဲ့မှာတပ်ပေါ်ရဲ့တဲ့ချိန်တပ်ပေါ်ရဲ့ဘယ်နဲ့ auto ပြစ်ထလဲလေအဲ့မှာကျွန်တော်တို့ရဲ့ပေါ်တယောက်ကသူခုပြေးမှလို့တော့ပေါ့အဲ့ဒါသူကျွန်တော်စီပြန်ရောက်လာပြီးဒါမဲ့ချိုးတဲ့နေရာမှာတရားထားတာပါတဲ့နော
်တပ်ဖွဲ့ဝင်စုနဲ့ရွာသားစုတည်ဆုံမှုနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးဖွဲ့နဲ့နိုင်ငံတကာဥပဒေပညာရှင်တွေပါဝင်တဲ့ခုံရုံးတစ်ခုဖွဲ့စည်းပြီးထိုက်တိသက်ပြည်သံချမှတ်ပေးဖို့ KNPP ဘက်ကဒီလ22ရက်နေ့မှာတောင်းဆိုထားပါတယ်။ဒါပေမဲ့လွိုင်ကော်ခြေဆိုင်ဒေတာကူကဲမှုစစ်စနာချုပ်အနေနဲ့ကတော့ဒီရင်နေမျိုးရပ်ပါတီကတပ်ဖွဲ့ဝင်၄ဦးတည်ဆုံးခဲ့တာဟာနှစ်ဖက်ဆိုင်ပွဲတွေကြောင့်တည်ဆုံးခဲ့တာဖြစ်ပြီးတပ်မတော်ကဖမ်းဆီးခေါ်ဆောင်ပြီးဥပဒေမဲ့တပ်ဖြတ်တာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။ KNPP စစ်ဖွဲ့ဝင်၃ဦးနဲ့အရသာ2ဦးတို့ကိုအစိုးရတပ်မတော်ဘက်ကဖမ်းဆီးတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်လို့အမှန်တရားကိုဖော်ဆောင်ပေးဖို့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ကနေတောင်းဆိုခဲ့တယ်လို့အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးသွန်းစော်ကပြောပါတယ်
။အဓိကနေပြည်တော်ဖြစ်သွားတဲ့အခြေခံအချက်အလက်တွေကိုကျွန်တော်ကြည့်ရတဲ့အခါမှာ KNPP ရဲ့တပ်ဖွဲ့ဝင်၃ဦးနဲ့အရသာ2ဦးပါဝင်တာကိုတွေ့ရပါတယ်။နောက်ပြီးတော့မှကျူးလွန်ခဲ့တဲ့အစိုးရတပ်မတော်ဘက်ကလုပ်သွားတဲ့လုပ်ရပ်ကလည်းပဲတရားမဲ့ပုံစံမျိုးဖြစ်နေတယ်ပေါ့နော်။ KNPP နဲ့သက်ဆိုင်ရာဒေတာလွိုင်ကော
အကသာတို့ကြားမှာတော့အပြန်အလှန်ဆွဆွဲဖြစ်တည်နေတာတွေအကွေပြည့်စုံနေကြတာတွေကျွန်တော်တွေ့ရတယ်။မှန်ကြားမပေါ်ဆောင်နိုင်ဘူးဆိုလို့ရှိရင်ဒီကိစ္စကအခုထိကြောင့်ပဲဒီကျွန်တော်တို့ရရှိထားတဲ့ယုံကြည်မှုကိုဖိခိုက်နိုင်တယ်ပေါ့လေ။လက်ရှိသွားနေတဲ့ငွေကြေးရေးလုပ်ငန်းစဉ်အကောင့်တွေခေါ်မှုဆောင်ရွက်မှုမှာလည်းပဲအောက်မြင့်ကြံ့မှုတွေဖြစ်နိုင်တယ်ပေါ့။အဲဒါကြောင့်ဖြစ်သွားတဲ့ကိစ္စပေါ်မှာမှန်တရားပေါ်ပေါက်ရေးအတွက်ဒီကြီးလွန်နေတဲ့ကာယကံရှင်အစိုးရတပ်မတော်ကကိုယ်နဲ့မြင်တာမှရှိသွားမယ်ပေါ့နော်။ပို့ဆောင်ပေးဖို့လိုအပ်တဲ့ကုန်စည်စည်တွေလုပ်ပေးဖို့တော်တဲ့လို့ကျွန်တော်တို့အဲ့ဒါထောက်ပြတဲ့ဒီအကြံနဲ့လုပ်တာဖြစ်ပါလေ
။ KNPP ဟာ UNSC ဖွဲ့ဝင်တစ်ဖွဲ့ဖြစ်နေတယ်လို့လက်ရှိမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးအချက်တွေဆွေးနွေးနေဆဲလဲဖြစ်ပါတယ်။ UNSC ဖွဲ့အနေနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့နောက်ဆုံးတွေ့ဆုံမှုမှာမပြေလည်သေးတဲ့စကားလုံးအသုံးနှုန်းတွေကြောင့်ပြည်ပြချင်းမရှိသေးလို့နိုင်ငံတော်စစ်ဆုံးဖြတ်ချက်ချနိုင်တဲ့တိုင်ပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံနိုင်ဖို့ကြိုးစားနေစေလဲဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကရင်တင်ပြပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ရိုဟင်ဂျာအရေးပေါ်ဂျပန်နိုင်ငံသားရေးဝန်ကြီးရဲ့အမြင်ကိုတင်ဆက်ပေးစမှာတယ်ဂျပန်နိုင်ငံသားရေးဝန်ကြီးတာရိုခိုနိုလာမယ့် January လထဲမှာမြန်မာနိုင်ငံကိုသွားတဲ့အခါမှာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထနာကိုလူအခွင့်အရေးပြသအဖြစ်ရှုမြင်ပြီးတော့ချင်းကပ်ဆောင်ရွက်တယ်လို့ဂျပန်နိုင်ငံသားတချို့ကတိုက်တွန်းနေကြပါတယ်ဂျပန်အစိုးရရဲ့အသုံးစရိတ်ဘတ်ဂျက်မြင့်မားနေတာကြောင့်ဂျပန်အစိုးရပေါ်ဝေဖန်မှုတွေတိုးနေချိန်မှာရခိုင်ဒေသကိုဂျပန်နိုင်ငံကပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေဟာထိရောက်မှုရှိမရှိဆိုတာကိုဂျပန်လွှတ်တော်မှပြန်လည်တင်ပြနိုင်ဖို့အတွက်နိုင်ငံသားရေးဝန်ကြီးခွန်နိုကိုရိုင်းရခိုင်ဒေသကိုတွားရောက်လေပတ်တာဖြစ်ကြောင်းသုံးသပ်သူတွေကလည်းရှိပါတယ်။ကုညဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်ရှင
်။ဂျပန်နိုင်ငံသားရေးဝန်ကြီးထာရိုခွန်နိုဟာဇန်နဝါရီလအလယ်ပိုင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိပြီးသူခီးစဉ်အတွင်းရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံနေရာချတာရေးအတွက်ပြင်ဆင်ဆောင်ရွက်နေတာတွေကိုတွားရောက်လည်ပတ်ကြည့်ရှုဖို့ရှိတယ်လို့ဂျပန်သတင်းတွေမှာဖော်ပြပါတယ်။နိုင်ငံသားဝန်ကြီးခွန်းနိုဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဂျပန်အစိုးရရဲ့အစိုးရမှုတွေကိုတင်ပြဆွေးနွေးသွားဖို့ရှိတယ်လို့ဂျပန်အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးဂျပန်ကျိုတိုသတင်းမှာပြီးခဲ့တဲ့ရက်ပိုင်းကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာရိုဟင်ဂျာလူမျိုးဆိုတာမရှိဘူးလို့ဒေသခံရခိုင်တိုင်းရင်းသားတွေကရောမြန်မာနိုင်ငံသားအများစုကပါလက်မခံငင်းပယ်ထားပေမဲ့ရိုဟင်ဂျာပြည်ထနာကိုလူအခွင့်အရေးပြည်ထနာအဖြစ်ရှုမြင်ပြီးချင်းကပ်ဆောင်ရွက်တင်တယ်လို့ဂျပန်နိုင်ငံသားသတင်းစာဆရာဥရွှေဘကောမစ္စတာဟီဆာအိုတာနာဘက်ကပြောပါတယ
်ဂျပန်အစိုးရအနေနဲ့ရိုဟင်ဂျာဆိုတာကလူအခွင့်အရေးပြည်ထနာနဲ့လူခါရောက်နေတဲ့ဆိုတာတိချာပြီးချင်ပါရဲ့အဲ့ပါကြောင့်နိုင်ငံတော်ဝန်ကြီးအနေနဲ့အခုလက်ရှိအခြေအနေကိုကြည့်ကြည့်တယ်လေမြန်မာဆွေရကောင်းဆောင်တယ်နည်းနည်းဆွေနေကြည့်တယ်လေဒီချီရောက်တဲ့ပြည်ရှိနိုင်တဲ့ဤတန်းကိုရှားရမှာဂျပန်အနေနဲ့ပူပေါင်းဆောင်ရွက်နိုင်တယ်ဆိုရင်ဒါတော့အကျိုးရှိနေပြင်ရတယ်ခင်ဗ
ျလာမယ့်ဇန်နဝါရီလနိုင်ငံသားရေးဝန်ကြီးခွန်းနိုရဲ့ခီးစဉ်ဟာသူနိုင်ငံသားရေးဝန်ကြီးဖြစ်လာပြီးနောက်ပထမဦးဆုံးသောမြန်မာပြည်ခီးစဉ်လည်းဖြစ်ပါတယ်ဂျပန်နိုင်ငံထဲမှာလည်း2018ဘန်နာနှစ်အတွက်ဂျပန်အစိုးရရဲ့အသုံးစရိတ်ဘတ်ဂျက်ဟာအမြင့်မားဆုံးဖြစ်နေပြီးဂျပန်အစိုးရပေါ်ဝေဖန်မှုတိုးနေခြင်းဖြစ်တာကြောင့်ရခိုင်ဒေသကိုဂျပန်နိုင်ငံကလက်ရှိပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေထိရောက်မှုရှိမရှိဆိုတာကိုဂျပန်လွှတ်တော်မှပြန်လည်တင်ပြနိုင်ဖို့နိုင်ငံသားဝန်ကြီးခိုးနိုကိုတိုင်ရခိုင်ဒေသကိုတွားရောက်လည်ပတ်တာဖြစ်နိုင်ကြောင်းဂျပန်မြန်မာအရေးသုံးသပ်သူဦးကျော်ကျော်စိုးကမြင်ပါတယ
်အခုလောလောဆယ်မှာ2018ဘန်နာရီနှစ်အတွက်ဂျပန်ဆိုရဆိုဘတ်ဂျက်ကိုအတူတူလိုက်ဒီအဲဒီဘတ်ဂျက်ကဒါဂျပန်ရဲ့သမိုင်းမှာဒါအများဆုံးပဲဒါမဲ့ဇန်နဝါရီလလယ်မှာအဲလွှတ်တော်ပြန်ဆောင်မှာအဲဘတ်ဂျက်ကဆက်ကမှာဆွေးနွေးကြတဲ့ခါကျတော့အဲ့ဒီပြဿနာတွေတက်လာမလို့ဂျပန်ဆိုရယူဆိုင်တော့ကြောင့်ဘတ်ဂျက်ဆိုရအသုံးစရိတ်တွေကိုအဲစနစ်တကျနဲ့တေကစီစဉ်နဲ့လို့ပုံဆွဲနေပါတယ်ဆိုတာပြခြင်းတဲ့အတွက်ကြောင့်သူတို့သွားလိုက်ရမှာလေအချက်ချက်တော့ပါလိမ့်မယ်
ပြည်ကအိုဂိုလာကအာဆာခေါ်ရွေညာအကြံဖက်အုပ်စုကရခိုင်မျိုးပိုင်းလုံချုံကြီးကင်းစခန်းတွေကိုဝင်တိုက်ခဲ့ပြီးနောက်ပိုင်းမြန်မာလုံချုံကြီးတပ်တွေရဲ့နေမြေရှင်းလင်းဖြစ်စဉ်အတွင်းရွေညာ6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလွန်သွားကြတာကြောင့်အဲ့ဒီရွေညာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲမှာပြန်လည်လက်ခံဖို့မြန်မာအစိုးရကနိုင်ငံတကာကိုကတိပေးထားတာပါအဲ့ဒီဒုက္ခသည်တွေပြန်လည်နေရာချတိုင်းရေးအတွက်ဂျပန်အစိုးရကလည်းလူသားချင်းစာနာမှုအကူအညီတွေပေးနေပါတယ်ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံကကဝေဖန်ဖိအားပေးနေပေမဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာကောင်းတွေရှိနေတဲ့မြန်မာနိုင်ငံနဲ့ပုံမှန်နီးစပ်တဲ့ဆက်ဆံရေးကောင်းတွေထူထောင်ဖို့ဂျပန်အစိုးရက ပိုပြီးလှူလာနေကြောင်းဂျပန်သတင်းစာဆရာဦးရွှေဘကသုံးသပ်ပါတယ
်။နိုင်ငံတကာအသိုင်းအဝန်ကဒါဒီလူ့ကိုသိရတဲ့ပတ်သက်ပြဿနာအနေနဲ့စိုးရိမ်နေတဲ့အတွက်ကျမစိုးရအနေနဲ့ကြိုးစားပြီးတော့ဆောင်ရွက်ပြီးတော့ဒီပြဿနာကိုဖြေရှင်းပြီးတော့အဲ့ဒါကိုတော့ဘာလို့ပြဖို့လိုတယ်လို့အဲဒါကပြောတယ်
။ဒါ၄အပြင်မြောက်ကိုရီးယားကနျူကလ িয়ার ဆန်သက်ဖောက်ကွဲမှုကိုလက်တုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့စနေမာလာကကုလသမဂ္ဂလူညွန်ရေးကောင်စီမှချမှတ်လိုက်တဲ့မြောက်ကိုရီးယားဆန်ရဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့မပြတ်မကွက်လိုက်နာဆောင်ရွက်ဖို့ကိုလည်းနိုင်ငံရေးဝန်ကြီးခွနိုကဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းမှုရှိတယ်လို့ဂျပန်သတင်းတွေကရေးပါတယ်။လက်ရှိအချိန်ထိမြန်မာနိုင်ငံဟာမြောက်ကိုရီးယားနိုင်ငံနဲ့တန်တမန်ဆက်ဆံမှုရှိနေတယ်လို့စီးပွားရေးအရလည်းအပြန်လန်ဆက်ဆံမှုတွေရှိနေပါတယ်ခင်ဗျာ။
ကိုညဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ကျမတို့ရဲ့ VOA ကနေဒီစောင်းနှင်းတွေဝေတဲ့ဒီနှစ်တကူရာသီရောက်တိုင်းမှာဒီရာသီကိုခန်းစားရေးပွဲထားတဲ့သတင်းတွေနဲ့ဖျော်ဖြေပေးလို့ရှိပါတယ်။ဒါကြောင့်ဒီညမှာတော့စိုးလွန်လွန်တည်ဆူထားတဲ့ဒဇင်ကျွေတဲ့စောင်းသတင်းနဲ့ဖျော်ဖြေပေးကြပါတယ်။နားဆင်ပါရှင်။တက္ကူရာသီအတွက်ဆောင်းသချင်းလေးကိုတော်တာရှင်တွေကြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA ကနေဖုန်နှင်းနဲ့ညဘက်စီစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာမှာမကြခင်မှာတင်ဆက်ပေးမယ်။ဒုတိယပိုင်းစီစဉ်ဒီမှာတော့မြန်မာလူထုနဲ့ဒုတိယပိုင်းစီစဉ်မှာတော့ဒီမြမအရေးသုံးသက်ချက်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 7 နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်။2019ခုနှစ်ဒီဇင်ဘာလ29ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် BOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းတိုမီတာ24 25 32နဲ့51အပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့2019နိုင်ငံရေးအနှစ်ချုပ်သုံးသက်ချက်ဆွေးနွေးကမှဒီနှစ်ထဲဥက္ကိုနေလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့
ဥက္ကိုနေရဘောရပါတယ်အနေနဲ့တော့ဒါတော့ဖွဲ့ချုပ်ကဖွဲ့ဝင်ကြောက်နေတယ်နော်တရားဥပဒေပညာရှင်တယောက်နေတယ်ဆိုတော့ဒါမှဇေစာကဒါမှကံဘူး
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအခုလိုမင်းခွန်းပြောသွားတာကိုဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်မှပြည်စုံနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့2019ခုနှစ်အတွင်းမြောက်ကိုရီးယားနဲ့ဆက်ဆံရေးအခြေအနေကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်အောင်စုထိရောက်အောင်ပြစ်နိုင်တဲ့မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ပဲထိန်းတက်ဒုံးကျည်စီစဉ်ကိုအထမြောက်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူသမ္မတမဖြစ်ခင်သူ့ရဲ့ Twitter စာမျက်နှာမှာရေးသားပူပါတယ်။သူအမေရိကန်သမ္မတဖြစ်လာပြီးနောက်ပိုင်းမှာတော့စီးရဲအရာချင်းချောက်မှုနဲ့စီးပွားအရာပိတ်ဆို့မှုတွေကိုအလေးပေးတဲ့မြောက်ကိုရီးယားအပေါ် PRP ဆက်ဆံရေးနည်းပြဟာကိုကျင့်သုံးခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOA သတင်းတောက် Brian Baden စိုးမျိုးကနေပေးပို့တဲ့သတင်းကိုကိုဝင်းခန့်မောင်ကပြပြပေးပါလိမ့်မယ်။
2019ခုနှစ်တနင်္လာနေ့မှာမြောက်ကိုရီးယားအခြေအကိုအမျိုးသားထိပ်တန်းလုံခြုံရေးတရက်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လေးထားပြောဆိုခဲ့တာပါမြောက်ကိုရီးယားအခြေအလေးလာသုံးသက်သူဂျွန်ဒယ်လူရီကတော့သူ့အမြင်ကိုခုလိုပြောပါတယ
် And he's raised all kinds of expectations about
မြောက်ကိုရီးယားအခြေသူဘာလုပ်မယ်ဆိုတာနဲ့ပတ်သက်တဲ့မျှော်လင့်ချက်တွေကိုသူမြင့်တက်စေခဲ့ပါတယ်ဒါတွေကိုမှမလိုဘူးဆိုရင်သူ့ရဲ့ပုံရိပ်ကိုထိခိုက်စေလိမ့်မယ်လို့သူတွက်ဆထားပုံရပါတယ်
ဧပြီလတုန်းကဖလော်ရီဒါမှာရှိတဲ့သူ့ရဲ့မာလာကိုပန်းပြေရိတ်တာအတွင်းတရုတ်သမ္မတရှီကင်းဖင်နဲ့ညစာစားတဲ့နေ့မှာပဲဆီးရီးယားကိုဒုံးကျည်နဲ့တိုက်ခိုက်ဖို့သူအမိန့်ပေးခဲ့ပါသေးတယ်။ဒါဟာအကြက်သားပြည်သူတွေအပေါ်လူမဆန်ပဲဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်ခဲ့တဲ့အစိုးရကိုလက်တုံ့ပြန်တဲ့သဘောရှင်းချက်ထုတ်ပါတယ်။သူ့ကိုထောက်ခံသူတွေကတော့သမ္မတထရန့်ရဲ့စီးရီးအင်အားပြမှုတွေဟာတရုတ်သမ္မတရှီကိုသတင်းစကားပေးဖို့ရည်ရွယ်တာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်စောင်းမှုကိုတရုတ်ကမထိန်းနိုင်ရင်အမေရိကန်ကဝင်ပါမယ်ဆိုတဲ့သဘောမျိုးဆိုလိုကြောင်းအတိတ်ပဲကြောက်ယူကြပါတယ်။ဒီတော့အတွင်းမှာပဲဂျပန်နဲ့တောင်ကိုရီးယားကိုကာကွယ်ရေးအသုံးစိတ်တိုးမပေးရင်အမေရိကန်ရဲ့စစ်အင်အားလျှော့ချပစ်မယ်လို့သမ္မတထရန့်ကပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းအခုလိုသူ့ရဲ့ချိန်ချောက်မှုတွေရှိနေတဲ့ကြားကပဲဒုသမ္မတမိုက်ပန့်ဒေတာတွေလာရောက်လဲပတ်ပြီးမဟာမိတ်တွေပေါ်အမေရိကန်ရဲ့ထောက်ပံ့မှုကိုထပ်လောင်းအတည်ပြုခဲ့ပါတယ်။သမ္မတထရမ့်ဟာသူ့ရဲ့တင်းမာတဲ့မြောက်ကိုရီးယားမူဝါဒအပေါ်အခိုင်အမာထောက်ခံသူတယောက်ဖြစ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုတွေ့ခဲ့ပါတယ်။တောင်ကိုရီးယားမှာတော့ကွန်ဆာဗေးတစ်သမ္မတပတ်ကွန်ဟင်းတုံ့ထွက်သွားပြီးတဲ့နောက်အသစ်တက်လာတဲ့ Liberal သမ္မတမွန်ဂျေလက်ထက်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုကိုအပြင်းထန်ဆန့်ကျင်ပေမဲ့ကိုရီးယားကျွန်းဆွယ်မှာအမေရိကန်ရဲ့အစိုးရအသုံးပြုမှုကိုတော့မထောက်ခံပါဘူး။မြောက်ကိုရီးယားရဲ့လေလာသူ David Starrett က
President Moon has been quite clear.
မြောက်ကိုရီးယားဘက်ကစတိုက်တာမျိုးမဟုတ်ရင်ကိုရီးယားကျွန်းဆွယ်မှာစစ်ပွဲဘယ်တော့မှမဖြစ်စေရဘူးဆိုတဲ့ယူဆကိုသမ္မတမွန်ဂျေအင်းကအလေးနဲ့ယုံကြည်တယ်ဆိုတာထင်ရှားပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်စောင်းမှုကိုခြေမုံဖို့လက်ဦးမှုရယူမဲ့စစ်ပွဲအတွက်အမေရိကန်ရဲ့စစ်အင်အားကိုထောက်ခံအားပေးတဲ့အမြင်တွေရှိနေပေမဲ့ကာကွယ်ရေးဝန်ကြီးချုပ်ဂျင်းမက်တစ်ကတော့အဲ့လိုတိုက်ခိုက်မှုတွေဖြစ်လာရင်ဆုံးရှုံးမှုအတိုင်းအတာပမာဏတွက်ဆမရနိုင်လောက်အောင်ကိုဖြစ်သွားနိုင်တယ်လို့ပြောပါရယ်အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson ကတော့ပျုံယမ်းကောင်းဆောင်တွေနဲ့ကြိုတင်သတ်မှတ်ချက်တွေမထားဘဲဆွေးနွေးမှုမျိုးပြုလုပ်ဖို့သဘောထားပေမဲ့လည်းတစ်ဖက်မှာတော့သမ္မတထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးအမြင်မကြည်မလင်ဖြစ်နေတာကြောင့်အချိန်မြေးဝန်ကြီး Tillerson ရဲ့နေရာကိုလူစားထိုးမယ်ဆိုတဲ့ထင်ကြေးတွေလည်းထွက်ပေါ်နေတာပါသမ္မတထရမ့်ကတော့တန်တမန်ရေးလမ်းစဉ်ထက်ရန်စွာလှုံ့ဆော်တာတွေပဲလုပ်နေတာလည်းတွေ့ရပါတယ်မြောက်ကိုရီးယားကချင်းချောင်းရင်အမေရိကန်ဘက်ကမီးကုံရန်ကုံတုံ့ပြန်မယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုံးကိုကိုကိုကိုတတ်တည်ဖို့လုပ်နေတဲ့ဒုံးမြန်သမားစသဖြင့်ရန်စာထင်းငော့ပြောဆိုတာတွေလည်းလုပ်ခဲ့တာပါမြောက်ကိုရီးယားဘက်ကလည်းအမေရိကန်ဘက်ပစိဖိတ်သမုတ်တရားတွေကဂွမ်ကျွန်းကိုပစ်ခတ်ဖို့ချင်းချောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်လျှော့ခဲ့ပါတယ်ဒါပေမဲ့လည်းတာဝေးပြစ်ဒုံးကျည်နှစင်းကိုတော့ဂျပန်နိုင်ငံပေါ်ကြော်ပြီးသမုတ်တရားတွေပစ်ခတ်စမ်းတက်ခဲ့ပါတယ်စက်တင်ဘာလမှာလည်း သူ့ရဲ့6ကြိမ်မြောက်နျူကလ িয়ার ဒုံးကျည်စမ်းသပ်မှုပြုလုပ်ခဲ့သေးတာပါကုလသမဂ္ဂမှာတော့တရုတ်နဲ့ရုရှားကိုမြောက်ကိုရီးယားအပေါ်အကျိုးတူစီးပွားနဲ့တွင်းထွက်ပစ္စည်းဝယ်ယူတာတွေတားမြစ်ဖို့အရေးအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေလှုပ်ဆောင်နိုင်ခဲ့ပါတယ်။နှစ်ကုန်ကန်းဒီနိုဝင်ဘာလအတွင်း ICBM တာဝန်ပြည့်ပယ်ထိတ်တဲ့ဒုံးကျည်ကိုစမ်းသပ်ပြီးအမေရိကန်ပြည်ထောင်စုအထိရောက်အောင်ပြစ်နိုင်ပြီလို့မြောက်ကိုရီးယားကကြေညာခဲ့ပါတယ်။တတမန်ဆက်ဆံရေးတစ်ဖန်ပြန်လည်အသက်ဝင်လာမယ်လို့လူနည်းစုကမျှော်လင့်ကြပေမဲ့လာမယ့်2018တောင်ကိုရီးယားမှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲအတွင်းမြောက်ကိုရီးယားအနေနဲ့ပါဝင်ဖို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့တယောက်နဲ့တယောက်ရန်စပြောဆိုတာတွေအနည်းဆုံးရပ်ဆိုင်းသွားဖို့ရှိနေကြောင်းပါခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖီဝေကနေပတ်ဒူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထည့်ထုတ်လင်းပေးနေပါတယ်။အခုတစ်ခါမှာတော့ဒီ2019မြန်မာအနှစ်ချုပ်သုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်။အခုကုံဆုံးတော့မဲ့2019ခုနှစ်မှာမြန်မာဒီမိုကရေစီရှေ့ခီးကိုအပြင်းထန်တားဆီးလိုက်တဲ့ကာလတစ်ခုဖြစ်ခဲ့တဲ့အပြင်ကမ္ဘာစက်ကုံပေါ်မှာအခက်အခဲသာမကအရှုံးနဲ့ကြုံတွေ့ရမယ့်အခြေအနေတောင်ရောက်ခဲ့ရတယ်ဆိုပြီးတော့ပြောရင်လည်းမှားလိုက်မှာမဟုတ်ပါဘူး။ဘာကြောင့်ဒီလောက်တောင်ဖြစ်ခဲ့ရပါသလဲ။2019မြန်မာရေးနှစ်ချုပ်သုံးသပ်ချက်မှာဦးကျော်စံတာကဆွေးနွေးတင်ဆက်ထားပါတယ်ရှင်။
ရရှိမှာ2019ဟာနှုနယ်တဲ့မြန်မာဒီမိုကရေစီခရီးအစမှာအကြီးအမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်တစ်နှစ်လို့ဆိုရင်မှားမှန်မဟုတ်ပါဘူး2019နှစ်ဦးမှာပဲ NLD ဥပဒေအကြံပေးရှင်းနေကြီးဥက္ကဋ္ဌဟာပြည်ပခရီးကအပြန်ရန်ကုန်နိုင်ငံတကာလေဆိပ်မှာနှစ်ကင်းကြောင်တောင်လုတ်ကြံတက်ဖြတ်ခြင်းခံလိုက်ရပါတယ်ဥက္ကဋ္ဌဟာမွတ်စလင်တူဦးဖြစ်တဲ့အပြင်စစ်တပ်ကိုအာဏာကြီးစိုးခွင့်ပေးထားတဲ့2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုလည်းတစိုက်မတ်တပ်ကျန်ဆာအထုတ်ခဲ့သူတွေဖြစ်ပါတယ်ဒါကြောင့်လဲဒီအချက်နှစ်ခုကြောင့်မလွတ်လာတဲ့သူတွေကလုတ်ကျန်သက်ဖြတ်တာဖြစ်တယ်လို့သုံးသပ်မှုတွေရှိခဲ့ပါတယ်ဥကိုနီလုတ်ကျန်ခံရတဲ့အပေါ်ပြည်သူအများအပြားကနှမျောတတ်တာစိတ်မကောင်းဖြစ်ကြပေမဲ့မွတ်စလင်မုန်တီးစိတ်ရှိသူတို့ချို့ရဲ့နှစ်ထောင်အားရဖြစ်မှုတွေကိုအင်တာနက်ဆာမျက်နှာ Facebook ပေါ်မှာတွေ့ရှိခဲ့ရပါတယ်ဒါအပြင်လုတ်ကျန်မှုမှာအဓိကတာဝန်ရှိသူဟာစစ်တပ်အရာရှိဟောင်းတူဖြစ်နေရဆိုတဲ့အချက်တခါစစ်အရာရှိကြီးများဩဇာကြီးဆိုတဲ့နေပြည်တော်မှာအခုအချိန်ထိပျောက်ဆုံးနေတယ်ဆိုတဲ့အချက်တွေကလည်းဒီသုံးသက်ချက်တွေမှန်ကန်ကြောင်းပြသနေတယ်လို့ဖြစ်နေပါတယ်။ဥက္ကဋ္ဌလုတ်ကြံခံမှုနဲ့ပတ်သက်ပြီး NRD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။ဥက္ကဋ္ဌကိုရဲဘော်ရဲဘက်တယောက်နဲ့တော့တမတော်အဖွဲ့ချုပ်ကဖွဲ့ဝင်တယောက်နဲ့တော့တရားဥပဒေဥပဒေပညာရှင်တယောက်နဲ့တော့ဆိုတော့ဒီမှာရေးစားတဲ့ပြန်ကတ်တာပေါ့။ဒီလိုပုံစံညာညာရှိမှာသွားရနိုင်ကြမှာကိုလုတ်ချင်တဲ့ကိစ္စကိုတရားဥပဒေအောင်ကျင်းရလို့တဲဆိုတဲ့အစင်လာခိုင်နေတော့ဖြစ်ကိုနေမီးရဲ့လုတ်ဆောင်ချက်ကနံပါတ်၁တန်ဖိုးကြီးဆုံးတာစိတ်ကြောက်ဒီလိုစိတ်ကြောက်တို့နိုင်ငံနိုင်ငံသားရဲ့ဘက်မှာရှိတယ်ဆိုတာကျမတို့အားလုံးကလည်းကိုယ်ယူချက်ဖြစ်ဂျင်းနတ်ဆရာကြီးရဲ့မှာကျမတို့ရဲ့အဖွဲ့ချုပ်ချက်မှာဥက္ကဋ္ဌတို့ဥယျာဉ်ဝင်းတို့ကိုပုံကိုယ်ပါခဲ့တယ်ဆိုတာကတော့ပါလို့အတွက်အင်မတားမှကျေနပ်ဆရာကိစ္စဖြစ်ပါလေ။ဂုံယူဆရာကိစ္စဖြစ်ပါလေ။ကျမတို့အဖွဲ့ချုပ်အနေနဲ့လည်းတော့မှနေပါလား။
သူတို့ကမွတ်စလင်တွေဖြစ်ကြပေမဲ့မြန်မာနိုင်ငံမြန်မာမှုကိုဘလောက်တန်ဖိုးထားချစ်မြတ်လို့ကြောင်းဥက္ကဋ္ဌရဲ့သမီးကြီးဒေါက်တာရင်ရွယ်ခိုင်ကမျက်ရည်ချုပ်တီးပြီးပြောကြားသွားတာဟာအမျိုးသားရေးနဲ့ဘာသာအယူဝါဒကိုမခွဲခြားနိုင်သူတွေအတွက်စင်ကျင်စရာဖြစ်တယ်လို့ယဉ်နှင်းစရာလည်းကောင်းလာပါတယ်
။မြန်မာဗုဒ္ဓဘာသာတဲ့မလျော့တဲ့ချစ်ချင်မျိုးနဲ့ကျမတို့ဒီနိုင်ငံကိုချစ်ပါလေရှင်။ကျမတို့အစ္စလာမ်ဖြစ်တော်လို့မြန်မာနိုင်ငံကိုမချစ်တော့လားမဟုတ်ပါဘူးမြန်မာနိုင်ငံကိုကျမဖေကအသက်ပေးပြီးချစ်သွားပါတယ်နောက်ဆုံးအချိန်ကြီးမြန်မာဆိုတဲ့ကုန်းနဲ့တည်သွားတော့ပါအဲ့ဒီတော့ကျမအဖေကိုအရင်လဲကုန်းယူပါလေကျမအဖေသမီးပြည်သားအောင်ကျမမြန်မာနိုင်ငံကိုကျမနောက်ဆုံးအချိန်ကြီးချစ်သွားမှာပါမြန်မာလူမျိုးဖြစ်ရတာကျမသိကုန်းယူပါလေ
တခါဒီနှစ်အတွင်းမှာပဲမွတ်စလင်တွေစပေါင်းဂူပြုရဲဆိုတဲ့အဆောက်အဦတချို့ကိုအတင်းပိတ်ခတ်ခဲ့တာဗုဒ္ဓဘာသာဖျားပရဘုံမှာဈေးလာရောက်တဲ့မွတ်စလင်တချို့ကိုမောင်းထုတ်ခဲ့တာတွေလည်းဖြစ်ပွားခဲ့ပါတယ် ဒီလိုအနိုင်ကျင့်တဲ့လုပ်ရမျိုးကိုမလိုလားဆန့်ကျင်တဲ့မြန်မာပြည်သူတွေအများကြီးရှိခဲ့ပေမဲ့နိုင်ငံတကာကတော့ဘာသာရေးလူမျိုးရေးအစွမ်းရောက်သူတွေလို့သိမ်းကြုံသတ်မှတ်ခဲ့ကြပါတယ်။ဒီလိုသတ်မှတ်ခံခဲ့ရတဲ့အတွက်လဲရခိုင်မြောက်ပိုင်းပြည်ထနာကြီးထွက်လာတဲ့အခါနိုင်ငံတကာအနေနဲ့တစ်ဖက်သက်စဉ်းစားဆုံးဖြတ်ပြီးမြန်မာနိုင်ငံကိုပဲအပြစ်တင်လာစရာအကြောင်းတရားဖြစ်ခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်။2019ဩဂုတ်လမှာတော့ ARSA အမိခံဘင်္ဂလီမွတ်စလင်အကြမ်းဖက်သမားတွေဟာပြည်ထောင်စုရဲစခန်းတွေကိုစတင်တိုက်ခိုက်ပြီးမြန်မာစစ်တပ်ကအင်အားအလွန်ကျွန်းသုံးတုံ့ပြန်တိုက်ခိုက်လာပြီးတဲ့နောက်ပိုင်းပြည်ထနာဟာပုံမူကြီးထွက်လာခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်သိမ်းနှံချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ပါတယ်။ဒီအခါမှာထက်ကပြောခဲ့တဲ့ဘာသာရေးအစွန်းရောက်လူရက်တွေကိုလှုပ်ထားမှုတွေဖြစ်ထားမှုတွေမြန်မာနိုင်ငံအပေါ်နိုင်ငံတကာကမျက်မျက်တာတာမြင်နိုင်မှုအခက်အခဲရှိလာခဲ့ပါတယ်။သူတို့ကိုသူတို့ရိုညာလို့ဆိုတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ဆုတ်ဆင်ရှင်းလင်းရေးလုပ်တာဟာဒီလူတွေနဲ့ဘာသာအယူဝါဒမတူညီလို့ဖြစ်တယ်လို့တနည်းအားဖြင့်ဒီလူတွေဟာမွတ်စလင်တွေမို့လို့ဘာသာရေးအစွန်းရောက်မြန်မာပြည်သူတွေကိုနှိုက်ကဒီလူတွေကိုမုန်းတိနေကြတာဖြစ်တယ်လို့လွယ်လွယ်ကူကူပဲကောက်ချက်ချလာခဲ့ရတာတွေ့ရပါလိမ့်မယ်။ဒီလို ARSA ရဲ့တိုက်ခိုက်မှုမဖြစ်ခင်ကတည်းကမြန်မာနိုင်ငံအနောက်တကားဘက်အနေနဲ့ရှိနေတယ်ဆိုတာကိုရခိုင်နိုင်ငံရေးသမားတချို့ကသတိပေးပြောကြားခဲ့ကြတာရှိပါတယ်။ဒါပေမဲ့တာဝန်ရှိသူတွေကတုံ့ပြန်အရေးယူဆောင်ရွက်မှုမရှိခဲ့ပါဘူး။နောက်ဆုံးမှာတော့ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တချို့ဟာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးဒီပြဿနာကိုတင်ပြခဲ့ကြပါတယ်။အဲဒီနောက်မကြာခင်မှာပဲ ARSA တွေဟာပြည်ထောင်စုလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်လာခဲ့ကြတာပါ။ERSA ရောဟာဒီဒေသကိုမွတ်စလင်တွေအတွက်သီးခြားလွတ်မြောက်တဲ့ဒေသဖြစ်စေခြင်းတို့ပြဿနာရဲ့အခြေခံအကြောင်းရင်းတစ်ခုကတော့နိုင်ငံသားအဖြစ်အစည်းအမတ်ပြုတာမခံရဘဲနိုင်ငံမဲ့တွေဖြစ်နေရတယ်၊ဖိနှိပ်ချုပ်ချယ်မှုတွေခံနေရတယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံအာဏာပိုင်တွေကဥပဒေနဲ့ကိုက်ညီသူတွေအပေါ်နိုင်ငံသားအဖြစ်အစည်းအမတ်ပြုမယ်လို့ဆိုပြန်တော့လဲသူတို့သဘောကျရိုဟင်ဂျာဆိုတဲ့နာမည်နဲ့မှတ်ပုံတင်ပေးရမယ်လို့တောင်းဆိုနေကြတာပါ။ဒီနေရာမှာတော့ရခိုင်တိုင်းရင်းသားတွေပါဝင်ပြည်ထောင်စုသားအများစုကဒီလိုနာမည်သိခံယူပြီးသိကြနယ်မြေတောင်းဆိုလာမဲ့အရေးကိုစိုးရိမ်နေကြတာတွေ့ရပါတယ်
။ Ethnic identity ဆိုတာကိုအဲ့ဒီ Rohingya ဆိုတဲ့လူကတောင်းတယ်။ကျွန်တော်တို့ကရခိုင်တွေက Ethnic identity ဆိုတာလည်းမခံဘူး။ကျွန်တော်တို့ကသူတို့ရဲ့ရာသင်ရထိုက်တဲ့လူခွင့်ရေးဆိုတဲ့ကိစ္စလေးနိုင်ငံတကာစံနှုန်းတွေကျွန်တော်တို့ကလက်ခံတယ်။လွတ်လပ်စွာခရီးသွားခွင့်လူသားတယောက်နဲ့ရာသင်ရတဲ့လက်ခံတယ်။ Ethnic identity ကိုကျွန်တော်လည်းမခံဘူး။ဘာလို့ဆိုတော့ Ethnic identity ရတော့ရင်2008ဖွဲ့စည်းပုံအရအဲ့နေရာမှာကျွန်တော်တို့ဓနုတို့လို့ပေါ့လေကျွန်တော်တို့ဒီပလောင်တို့လို့ဘိုးတို့လို့ကိုပိုင်အုပ်ချုပ်ရေးဒေသတခုဆိုတာပေါ်လာပါလိမ့်မယ်ပေါ်လာဆိုရင်ဘူးဒီတော်မောင်တော်ဆိုတော့သွားပြီကျွန်တော်တို့ပြေးလိုက်ရပြီရခိုင်သွားပြီဘူးဒီတော်မောင်ရခိုင်နေလို့မရဘူးအခုတော့မှဘူးဒီတော်မောင်တော်ဧရိယာမှာမွတ်စလင် population ဟာ95%ရခိုင်လောက်ရှိတယ
်ဒီလိုနဲ့တင်းမှန်မှုအချိန်မြင့်မားလာနေတဲ့ဒီပြဿနာကိုအဖြေရှာရေးအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဒေါက်တာကိုဖီအနန်ဦးဆောင်တဲ့ကော်မရှင်တရက်ကိုဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့ပါတယ်။အချိန်ယူကွင်းစင်းလေ့လာမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဒီကော်မရှင်ကအစည်းအဝေးခန်းစားတရက်ကိုထုတ်ပြန်ခဲ့ပါတယ်
။ We are well aware that our recommendations on citizenship and freedom of movement touch on profound concerns of the Rakhine population. Nevertheless, the commission has chosen to squarely face these sensitive issues
နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာခရီးသွားလာခွင့်ဆိုင်ရာကျွန်တော်တို့ရဲ့ထောက်ခံတင်ပြချက်တွေဟာရခိုင်ပြည်သူတွေရဲ့ခိုင်မာတဲ့သဘောတူမှုကိုမရရှိနိုင်ဘူးဆိုတာကျွန်တော်တို့ကောင်းကောင်းသိပါတယ်ဒါပေမဲ့ကော်မရှင်အနေနဲ့ဒီအကဲဆက်တဲ့ကိစ္စရပ်တွေကိုတဲ့တဲ့မမတ်ရိုးရိုးသားသားရင်ဆိုင်ဖို့ရွေးချယ်ခဲ့ပါတယ်ဘာကြောင့်လဲဆိုရင်ဒီကိစ္စရပ်တွေကိုခြံလှပ်ထားခဲ့ရင်ရခိုင်ပြည်နယ်ပါဝင်မြန်မာတိုင်းငံလုံးရဲ့အနာဂတ်ဟာပြန်တက်မတ်လို့မရနိုင်လောက်အောင်အနေရရှိလာနိုင်လို့ပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ဟာရှုပ်ထွေးတဲ့နိုင်ငံရေးစီးပွားရေးလူမှုရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။စစ်ဖက်နဲ့အရက်ဖက်အာဏာပိုင်တွေဟာပြည်ထောင်စုပြည်နယ်ဒေသန္တရအဆင့်ဆင့်မှာပူးပေါင်းဆောင်ရွက်မှဒီစိန်ခေါ်မှုတွေကိုကျော်လွှတ်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့ရခိုင်ပြည်သူတွေအားလုံးပါဝင်ဆောင်ရွက်ဖို့ကတော့မရှိမဖြစ်ကိုလိုအပ်ပါတယ
်။ဒီလိုအစည်းအဝေးခန်းစားထုတ်ပြန်ပြီးနိုင်ပိုင်းအတွင်းမှာပဲ ARSA အမိခံအကြံဖက်သမားတွေကဘုသူတော်မောင်တော်မျိုးနယ်တွေတဲကလူငယ်စခန်းတွေကိုလူရင်းအားနဲ့စီးနှင်းဝင်ရောက်တိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။အဲဒီနောက်မြန်မာလူငယ်တပ်ဖွဲ့တွေကတံမြန်ချေမှုန်းရာဆက်တင်ပြီးမွတ်စလင်အများအပြားတစ်ဖက်နိုင်ငံကိုထွက်ပြေးခဲ့ကြရတာပါ။ ARSA တို့ရဲ့တိုက်ခိုက်မှုဟာကိုဖီအနန်ရဲ့အစည်းအဝေးခန်းစားကိုမှီးမိန်ပြပြသွားအောင်လုပ်တာဖြစ်တဲ့အပြင်မြန်မာစစ်တပ်ကတုံ့ပြန်တိုက်ခိုက်လာအောင်တမင်ရွေချက်ရှိရှိနှိုးဆော်တိုက်ခိုက်မှုဖြစ်တယ်လို့သတင်းစာဆရာကြီးပေါ်ဒီလက်နာကသုံးသပ်ထားပါတယ်။
အစားအဖွင့်ရဲ့တက်ခိုက်မှုဟာအချိန်ကိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်။ကိုဖီအာနန်ကော်မရှင်အစီရင်ခံကထွက်လာပြီးနိုင်ပိုင်းအတွင်းမှာတိုက်တာပါ။ တကယ်တော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါဒီတိုက်ခိုက်မှုကြောင့်အဲ့ဒီအစီရင်ခံစာလုံးဝဖိမ့်မိန်သွားပါတယ်ဒါတိုက်ဆိုင်မှုလုံးဝမဟုတ်ပါဘူးသူတို့ကစီရေးရလှုပ်ရှားဖို့ပိုလိုချင်နေတာပါဒါကြောင့်တစ်ဖက်မှာစစ်တပ်ကိုတွားဆရကောင်းလားဆိုပြီးလူထုကအပြစ်တင်နေကြတခြားတစ်ဖက်မှာသူတို့မျှော်လင့်တဲ့အတိုင်းဒေါသထွက်နေတဲ့လူငယ်အများအပြားသူ့ဘက်ကိုဝင်လာကြပါလေ
ဒါပေမဲ့နိုင်ငံတကာအထူးသဖြင့်အနောက်တိုင်းမီဒီယာနဲ့မွတ်စလင်နိုင်ငံတွေအနောက်နိုင်ငံတွေကဒီဖြစ်ရမှာမြန်မာအနာပိုင်းတွေမြန်မာနိုင်ငံသားတွေကတစ်ဖက်သက်အပြစ်ပုံချဝေဖန်ရေးသားခဲ့ကြပါတယ်ကျွန်တော်အစောပိုင်းကအစီရင်ခံခဲ့သလိုပါပဲဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာလူအစိုင်းပိုင်းကို၌ကရိုဟင်ဂျာစုစုတွေကိုမွတ်စလင်တွေမုတ်လို့မလိုမုန်တာဖြစ်နေကြတာစဉ်စဉ်ဖယ်ရှားခြင်းနေကြတာလို့လုံချလာကြတာဖြစ်ပါတယ်ဒါပေမဲ့ပြဿနာကဒီအခင်းဖြစ်ပွားတဲ့နေရာတွေကိုမီဒီယာတွေစွာရောက်ခွင့်ပိတ်ပင်ထားတဲ့အတွက်လည်းပုံမူကြီးထွက်လာခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကတော့နိုင်ငံတကာမီဒီယာတွေကမှားယွင်းစွာရေးသားနေကြတာတွေအများအပြားရှိတဲ့အကြောင်းတူရကီမီဒီယာတွေရဲ့လွှမ်းမတင်ပြမှုတရက်ကိုထောက်ပြီးကြေညာခဲ့ပါတယ်သို့တော်လည်းပဲကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့မြန်မာအနာပိုင်တွေရဲ့လှုပ်ရှားဟာ ethnic cleansing လူမျိုးစုလိုက်စီးနှင်းဖယ်ရှားဖို့ကြိုးပမ်းမှုဖြစ်တယ်လို့သုံးနှုန်းပြောကြလာပါတယ
် when 1/3 of the Rohingya population had to flee the country can you find a better word to describe it
Rohingya လူဦးရေရဲ့3ပုံတပုံဟာတိုင်းပြည်ကထွက်ပြေးနေရတယ်ဆိုမှတော့ဒါကို ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့မခေါ်ရင်တခြားဘယ်လိုခေါ်ရမလဲ
လာတူစွာပဲအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအစောပိုင်းမှာလေသံစိတ်မတင်းမှလှပေမဲ့ Congress အမတ်တွေရဲ့ PRB တောင်းဆိုမှုတွေညပြလာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ့ ethnic cleansing လို့ခေါ်တဲ့လူမျိုးနွယ်လိုက်စီးနှင်းဖယ်ရှားမှုပြုလုပ်နေပြီးဒီအတွက်တာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တူကိုပြစ်မှတ်ထားပြီးအရေးယူမယ်လို့စတင်ပြောကြားလာပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်ကပရစ်ကတ်တွေမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်အစိုးရကအပြည့်အဝသတ်မှတ်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ရရှိထားတဲ့အချက်အလက်တွေအရ ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်လာရောက်ကြောင်းထင်ရှားနေတယ်လို့အမေရိကန်နိုင်ငံကြေးဝန်ကြီး Rex Tillerson ရဲ့ကြေညာချက်မှာဖော်ပြထားတာပါ။လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူဖို့အရေးကြီးကြောင်းနဲ့ရခိုင်ရေးဖြစ်ရှင်းရမှာကုလသမဂ္ဂလူညွန်ရေးကောင်စီနဲ့ထွေထွေညီလာခံတတိယကော်မတီတို့ရဲ့စာအုပ်ချက်တွေကိုအမေရိကန်ကအားပေးကြောင်းလည်းကြေညာချက်မှာပြောဆိုထားတာ
ပါ။အဲဒါကတော့ဝန်ကြီး Tillerson ရဲ့ကြေညာချက်ကိုကျွန်တော် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဒီလိုရခိုင်ပြည်ထောင်နဲ့နိဗ္ဗာန်လုံနေရတာဟာနိုင်ငံမှအခက်အခဲမျိုးစုံနဲ့ရှင်တွန်းနိုင်ဖြစ်နေတဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းပဲနှေးကွေးစေခဲ့ပါတယ်။တခါ2019ခုနှစ်မြန်မာနိုင်ငံသားဆက်ဆံရေးကိုကြည့်မယ်ဆိုရင်လေအဲ့ဒီရခိုင်ပြည်ထောင်အရေးကြောင့်ပဲအမေရိကန်အပါအဝင်အနောက်တိုင်းတွေနဲ့နည်းနည်းကင်းကွာပြီးအင်းဒီဂျင်တရုတ်နိုင်ငံနဲ့ပုံမူရင်းနှီးစရာဖြစ်လာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်နည်းငယ်ကတိုးတက်မှုရှိလာခဲ့တဲ့ဆိုတော့သတင်းလွတ်လပ်ခွင့်အခြေအနေဟာလည်းပဲ2019အတွင်းသတင်းနောက်တချို့ဖန်ဆီးအရေးယူရာခံရတွေကြောင့်ပြန်လည်ကျဆင်းသွားခဲ့တာတွေ့ရပါတယ်။သောရရှိမခင်ဗျာအလုံးချုံကြည့်မယ်ဆိုရင်2019ဟာမြန်မာဒီမိုကရေစီခရီးအတွက်အင်မတန်ကြီးမားတဲ့စင်ခေါ်မှုအခက်အခဲနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်တဲ့အပြင်ဘာသာရေးလူမျိုးရေးအစွန်းရောက်လူရက်တွေဟာနိုင်ငံပုံရိပ်ကိုထိခိုက်စေုံသာမကနိုင်ငံတကာနဲ့တကယ်တမ်းပပင်းတို့ရင်ဆိုင်ရတဲ့အခါမှာရှုံနေစင်နိုင်တဲ့လူရက်တွေပါလားဆိုတာသင်ခန်းစာယူရမယ့်နှစ်ဖြစ်တယ်လို့လည်းယူဆမိကြောင်းပါခင်ဗျာကျေးဇူးတင်ပါတယ်
ဥတော်စံသားရဲ့မြမရေးသုံးသက်ချက်မှာ2019မြမအနှစ်ချုပ်သုံးသက်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်။သောတာရှင်များရှင်ခုတစ်ခါမှာတော့ဒီတစ်ပတ်စနေနေ့ညဓာတ်လီလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပါ။
တော်ရှိမှာခင်ဗျာ။နှစ်သစ်အတွက်ဆုံးဖြတ်ချက်ဆိုတာဟာလွန်ခဲ့တဲ့နှစ်ပေါင်း 4,000 လောက်ကဘာဘီလွန်ဒေသကစခဲ့ပြီးတော့အခုတော့ဒီအနောက်တိုင်းမှာသာမကအာရှနိုင်ငံတွေမှာပါအတော်လေးကိုကျဉ်းသုံးလာကြတာပါ။နှစ်သစ်တစ်နှစ်ကိုကူးပြောင်းတဲ့အချိန်မှာကိုယ့်ရဲ့ဘဝကိုဘယ်လိုမျိုးတိုးတက်အောင်ကြံဆောင်မလဲဆိုတာရည်မှန်းချက်ချတာဖြစ်ပါတယ်။ဒါကြောင့်မို့လို့တော်ရှိရှင်တွေရောဒီနှစ်သစ်အတွက်ဘယ်လိုမျိုးရည်မှန်းချက်တွေရှိပါလဲ။ဒါကိုဘယ်လိုပြည့်မီအောင်လုပ်နိုင်မလဲဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့ရတော်ရှိရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့နှစ်သက်ဆုံးဖြတ်ချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းတွေကိုကြိုဆိုပါရစေခင်ဗျာ။
သောတာရှင်တွေအနေနဲ့စနေနေ့ည9:00နာရီအစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ထိုင်းလေလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သူချင်းတောင်းခြင်းနဲ့ဆိုရင်လည်း VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ခုတစ်ခါမှတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ကိုရင်နိုင်တင်ဆက်ထားတာကိုနားဆင်ပါရှင်။
ကျွန်တော်ညနေမှာ VO ရဲ့တပတ်တွင်အားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ယောဘဘောလုံးပွဲတွေမှာဘာစလိုနာနဲ့ Real Madrid တို့ဒီတစ်ပတ်မှာထိတိုက်တွေ့ကြပြီးတော့ဘာစလိုနာကဂိုးပြတ်အနိုင်ရသွားပါတယ်။ Brazil တိုက်စစ်မှုနေမာက2018ကမ္ဘာဖလားမှာဘူဆွဲနိုင်တဲ့အသင်းတွေဖြစ်တဲ့ဘယ်အသင်းတွေကိုရွေးချယ်လိုက်ပါသလဲ။နိုင်ငံကာ Olympic Committee IOC ကရုရှားအကစားသမား11ယောက်ကိုတောင်းပစ်ဆေး3ဆွဲမှုနဲ့ပြိုင်ပွဲကနေရာသတ်ပံထုတ်ပယ်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီဘက်ဥရောပဘောလုံးပွဲတွေမှာတော့ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona အသင်းနှစ်သင်းတို့ Spain နိုင်ငံ Madrid မြို့မှာထိတိုက်တွေ့ခဲ့ကြပါတယ် Real အသင်းရဲ့ကွင်းမှာနှစ်သင်းလုံးပထမပိုင်းမှာဂိုးမသွင်းနိုင်ခဲ့ကြပါပြီ။ဒုတိယပိုင်းမှာတော့ Barcelona က3ဂိုးသွင်းပြီးတော့နောက်ဆုံးမှာ3ဂိုးကိုမရှိနဲ့နိုင်တော့ပါတယ် Barcelona အတွက်ဂိုးတွေကိုတော့ Suarez, Messi နဲ့ Vidal တို့ကသွင်းခဲ့တာပါဘာစလိုနာအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်18ပွဲပြီးတဲ့အချိန်မှာ55မှတ်နဲ့ဇယားထိပ်မှာရှိနေပြီး Real Madrid အသင်းကတော့32မှတ်နဲ့အဆင့်4နေရာမှာရောက်နေပါတယ်။ဒါကြောင့်ဘာစလိုနာအသင်းက Real အသင်းကို14မှတ်ဖြတ်ထားနိုင်လိုက်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်ဘာစလိုနာအနေနဲ့အမှတ်ပေးချန်ပီယံဖြစ်ပြီလို့ပြောနိုင်မလားဆိုတဲ့အပေါ်မှာဘာစလိုနာနီးပြအာနက်စတိုဗယ်ဗာဒီကတော့
Todavía no ha terminado ni siquiera la primera vuelta, nos queda mucho por delante.
ပြိုင်ပွဲကတဝက်တောင်မပြီးသေးပါဘူး။ပြီးတော့ရာသီဒုတိယပိုင်းမှာအများကြီးကစားအောင်မှာပါ။ကျွန်တော်အနေနဲ့ရှေ့ကနေအမှတ်တော်တော်များများဖြတ်ထားနိုင်တဲ့အတွက်ဒါကိုတော့သဘောကျပါပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဒီပွဲချင်းစီပဲကြည့်ပြီးတော့ဆက်ကစားတော့မှာပါ
။ Real Madrid နီးပြ Zinedine Zidane ကတော့ဒုတိယပိုင်းမှာ Real နောက်တန်းလူ Carvajal အထုတ်ခံရတာကပွဲအခြေအနေကိုလုံးဝပြောင်းသွားစေတယ်လို့ပြောလိုက်ပါတယ်
။ Sí, porque luego al final cuando quería hacer los cambios bueno.
ဟုတ်ပါတယ်။အဲ့ဒီအနီးကနဲ့ဒုတိယဂိုးပေးလိုက်ရတဲ့ penalty ကပွဲရဲ့ရလဒ်ကိုလုံးဝပြောင်းသွားစေပါတယ်။ကျွန်တော်တို့စထွက်ကလေးကကောင်းကောင်းကစားနိုင်ခဲ့ပါတယ်။ဂိုးရခဲ့တဲ့ပေမဲ့ဂိုးမသွင်းနိုင်ခဲ့ပါဘူး။ဒုတိယပိုင်းကျတော့ကျွန်တော်တို့နောက်တန်းကအမှားတွေလုပ်ခဲ့မိတယ်။ဒီပွဲရှုံးတာဟာကျွန်တော်တို့အတွက်အတော်နာပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲကျွန်တော်တို့အရှုံးမပေးဘဲနဲ့ဆက်တိုက်သွားမှာပါ
။ဘရာဇီးလ်တိုက်စစ်မှုနေမာကရုရှားနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဖလားပွဲမှာသူ့ကိုပို့ပြီးရင်းကျက်တဲ့ကစားသမားတယောက်အနေနဲ့တွေ့ရမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဘယ်အသင်းကမ္ဘာဖလားကိုဘိုဆွဲနိုင်မလဲဆိုတဲ့အပေါ်မှာတော့
Que as seleções mais conhecidas são as as favoritas.
နာမည်ကြီးအသင်းတွေပဲဘိုဆွဲဖို့ရေပန်းစားနေတာပါ။အဲ့ဒီအထက်မှာ Brazil, Germany, ပြင်သစ် Spain, Argentina အသင်းတွေကတော့ဘိုဆွဲဖို့ရေပန်းအစားဆုံးအသင်းတွေပါ။အဲ့ဒီအထက်ကမှနောက်တစ်သင်းကတော့ Belgium အသင်းပါ။ Belgium အသင်းကတော့အသင်းကောင်းတစ်သင်းဖြစ်ပြီးဒီကမ္ဘာဖလားမှာမထင်မှတ်တာတွေလှုပ်လာနိုင်ပါတယ်။အီဂျစ်အသင်းကဆာလာကတော့ကစားသမားကောင်းတစ်ယောက်ဖြစ်ပြီးဒီကမ္ဘာဖလားမှာခြေစွမ်းပြနိုင်ပါတယ်။
2018ကမ္ဘာဖလားမှာတော့ဘရာဇီးလ်တင်ဟာအုပ်စုအီးမှာဆွစ်ဇာလန်ကော့စတာရီကာဆာဗီယာတို့နဲ့တုပ်စုတဲ့ကစားမှာဖြစ်ပါတယ်ခင်ဗျာဘရာဇီးလ်တိုက်စစ်မှုဟောင်းရိုမာရီယိုကတော့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌယာဒူးကိုဝင်အရေးကြီးခံသွားဖို့စီစဉ်နေတယ်လို့ပြောလိုက်ပါတယ်အောက်ဒီလိုက်ဆောင်မှုရှုပ်တော်ပုံတွေဖြစ်ခဲ့တဲ့ဘရာဇီးလ်ဘောလုံးလောကကိုရှင်းလင်းဖို့အတွက်သူ့အနေနဲ့ဝင်ရွေးခံမှာဖြစ်တယ်လို့ပြောပါတယ်FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဘရာဇီးလ်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌမာကိုပိုလိုဒေအိုနယ်ရိုကိုတာဝန်ကနေရက်90အနားပေးလိုက်တယ်လို့ကြေညာပြီး၄ရက်အကြာမှာရိုမာရီယိုကသူ့အနေနဲ့ဝင်အရွေးခံမယ်လို့ပြောလိုက်တာဖြစ်ပါတယ်။အခုလောလောဆယ်မှာဘရာဇီးလ်အထက်လွှတ်တော်အမတ်ဖြစ်နေတဲ့ရိုမာရီယိုဟာဘရာဇီးလ်ဘောလုံးလောကရဲ့အောက်ရီလိုက်စားမှုတွေကိုတော်တော်ကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဦးဆောင်ခဲ့တာဖြစ်ပါတယ်။ဘရာဇီးလ်ဘောလုံးလောကတွေကအောက်ရီလိုက်စားတဲ့ဂိုင်းကိုသူ့ထက်ပိုပြီးတိုက်ပွဲဝင်နေတဲ့သူမရှိတာကြောင့်သူအနေနဲ့ဘရာဇီးလ်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ဖို့အချင်းတွေအပြည့်ရှိတယ်လို့ရိုမာရီယိုကပြောပါတယ်။ရိုမာရီယိုဟာ94ကမ္ဘာဖလားမှာဘရာဇီးလ်အသင်းကိုကမ္ဘာဖလား၄ချိန်ရအောင်အဓိကစွမ်းဆောင်ပေးနိုင်ခဲ့တဲ့သူတူဖြစ်ပါတယ်ခင်ဗျာ။ဆွမ်းစီအသင်းကနီးပြပေါ်ကလမန်ကိုယာရုကနေထုတ်ပယ်လိုက်ပါတယ်။ဆွမ်းစီအသင်းဟာယာတီထောက်ဝက်ချိုးချိန်မှာအမပေးစရာအောက်ဆုံးမှာရောက်နေတာကြောင့်နီးပြပေါ်ကလမန်ကိုထုတ်ပယ်လိုက်တာဖြစ်တယ်လို့ပြီးခဲ့တဲ့ပုံထူးနေ့ကအသင်းကကြေညာခဲ့ပါတယ်ခင်ဗျာ။ တောင်အမေရိကဘောလုံးအာဏာပိုင်ဟောင်းတွေကိုအရိလိုက်စားမှုစွဲချက်တွေနဲ့အမေရိကန်တရားရုံးကပြည်ထောင်တွေအသီးသီးချမှတ်လိုက်ပါတယ်။နယူးယောက်မြို့ကဖက်ဒရယ်ခုံတမာရီဖွဲ့ကအရင်ဘရာဇီးဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဟွမ်မာရီယာမရင်းနဲ့ပါရာဂွေးဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဟွမ်အင်ဟဲလ်နာပေါတိုကိုဘောလုံးမဲ့ရုပ်သံထုတ်လွှင့်ခြင်းကနေဒေါ်လာစမ်းချီလက်စားခဲ့တာကြောင့်သူတို့ကိုအပြစ်ရှိရဲဆိုပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ရုရှားအကြမ်းသမား17ယောက်ကိုအကြမ်းပြိုင်ပွဲတွေကနေရာသပံထုတ်ပယ်လိုက်ပြီးတော့2014ဆိုချီဆောင်သည့်အိုလံပစ်ပြိုင်ပွဲမှာရုရှားနိုင်ငံကအနိုင်ရခဲ့တဲ့နောက်ထပ်အိုလံပစ်ဆုတဆိတ်နှစ်ခုကိုလည်းပြန်ရုပ်သိမ်းလိုက်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကပြောလိုက်ပါတယ်။အခုချိန်ထိတော့နိုင်ငံတကာအိုလံပစ်အကြမ်းကော်မတီ IOC ကရုရှားအကြမ်းသမား43ယောက်ကိုပြိုင်ပွဲကနေထုတ်ပယ်ခဲ့ပြီးဒီထဲက22ယောက်ကတော့အကြမ်းဆိုင်ရာအနုညာတာခုံတမာတိအဖွဲ့ကိုအယူခံဝင်သွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
Wimbledon champion Hong Marion Bartoli ကသူတင်းနစ်ပြန်ကစားမယ်လို့ကြေညာလိုက်ပါပြီ။တင်းနစ်ကစားတာကနေ၄နှစ်ကြာအနားယူခဲ့ပြီးတဲ့နောက်လာမယ့်2018အတွင်းမှာခြေစားတင်းနစ်လောကကိုသူ့အနေနဲ့ပြန်လာနိုင်ပွဲရှိတယ်ဆိုပြီးတော့ပြောလိုက်တာပါ။ Bartoli ဟာ2013ခုနှစ်တုန်းကသူ့ရဲ့ပထမဆုံး Grand Slam ဆုဖလားဖြစ်တဲ့ Wimbledon champion ဆုကိုရပြီးတဲ့နောက်မှာသူ့အနေနဲ့ပြိုင်ပွဲအတွက်စိတ်ပိုင်းဆိုင်ရာအရာရောရုပ်ပိုင်းဆိုင်ရာအရာပါလေ့ကျင့်ပြင်ဆင်ရတာဒီစိတ်ကိုပြင်းထန်လွန်တဲ့အတွက်ဒီဒဏ်ကိုမခံနိုင်တော့လို့ဆိုပြီးတော့တင်းနစ်ကစားတာကနေအနားယူပြီးဆိုပြီးတော့ကြေညာခဲ့တာဖြစ်ပါတယ်။သူအနေနဲ့လာမယ့်မတ်လမှာကျင်းပမယ့် Miami Open Tennis ပြိုင်ပွဲမှာပြန်ကစားနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ဆက်ထားတဲ့ပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်။ View ကနေဗုဒ္ဓဦးနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet ဆိုင်မျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနိုင်ပါပြီ။ VOA ရဲ့ Internet Website ဆိုင်မျက်နှာကတော့ bambies.voanews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပေးတဲ့သတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမှတ်တင်ထိုက်ကကြီးညာပေးပါမယ်ရှင်။
အင်တာနက်သုံးတာဟာလူတွေအနေနဲ့သူတို့မှရှိပြီးသားအစွဲတွေအပေါ်ကိုပိုပြီးခိုင်မာစေမဲ့သတင်းအချက်အလက်တွေနဲ့လုံးဝကွဲပြားခြားနားတဲ့အမြင်ကိုဖြစ်ပေါ်စေတယ်လို့အင်တာနက်ရဲ့အန္တရာယ်တစ်ခုဆိုပြီးအမေရိကန်သမ္မတဟောင်းဘရက်ကိုဘားမားကဗြိတိန်တော်ဝင်မင်းသားဟယ်ရီကိုပြောပါတယ်မင်းသားဟယ်ရီရဲ့သမ္မတဟောင်းအိုဘားမားနဲ့စက်တင်ဘာလတုန်းကမိမြန်ခံကို BBC ရေဒီယိုမှာဒီကနေ့ဗုဒ္ဓဟူးနေ့လွှင့်ထုတ်သွားတာပါဒါကြောင့်အင်တာနက်အွန်လိုင်းပေါ်ကဆက်ဆံရေးကနေပြင်ပဆက်ဆံရေးလူလူချင်းထိတွေ့ဆက်ဆံမှုမျိုးဟာအရေးကြီးတယ်လို့သမ္မတဟောင်းအိုဘားမားကပြောပါတယ်ရုရှားနိုင်ငံဆိုချီမြို့မှာလာမဲ့လာတဲ့ကျင်းပမဲ့ရုရှားတို့ဥဆောင်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားပြည်သူတွေရဲ့ထောက်ခံမှုကြဲကြဲပြန့်ပြန့်ရရှိထားပြီးဒီဆွေးနွေးပွဲတွေဟာဆိုရင်ကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အခြေခံတွေချမှတ်ဖို့ရည်ရွယ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရုရှားတို့ရှောင်လွှဲဖို့ကြိုးစားနေတာလို့ဆီးရီးယားသဘုံတွေကပြောဆိုပြီးဆိုချီမှာလုပ်မယ်ဆွေးနွေးပွဲကိုမတက်ဘူးလို့သဘုံအဖွဲ့40ကပြောဆိုလိုက်ပြီးတဲ့နောက်မှာရုရှားနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။လိုင်ဘေးရီးယားနိုင်ငံသမ္မတရွေးကောက်ပွဲကျင်းပပြီးစီးခဲ့ပေမဲ့တကြောပြန်ကျင်းပတဲ့ဒီရွေးကောက်ပွဲရဲ့နောက်ဆုံးမဲရလတ်တွေအဖြစ်ထွက်လာဖို့ကတော့ရဲအနှဲငယ်ကြောက်မှာပါလိုင်ဘေးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတတပ်တန်းနှစ်ချိန်တန်းဆောင်ခဲ့ပြီးတဲ့နောက်ယာရုကအနားယူမဲ့သမ္မတအယ်လန်ဂျွန်ဆင်ဆာလီရဲ့နေရာကိုအစားထိုးနိုင်ရေးနာမည်ကျော်ဘောလုံးသမားဟောင်းဂျော့ဝစ်နက်သမ္မတဂျိုးဆက်ဘူဂီတို့ကိုမဲဆန္ဒရှင်တွေကရွေးချယ်နေကြတာဖြစ်ပါတယ်ရှင်
တင်ချင်းချုပ်ကိုမတ်တင်ကြီးထက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်။ကျမအီသန်စမရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24/40/48/50အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်ပါမယ်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.